ဒီကနေ့သာသနာတော်နှစ်2562ခုနှစ်မြန်မာနှစ်1389ခုနှစ်ဟောကောင်းသားပြည့်ကျော်ရှိရဲ့ခရစ်နှစ်2019ခုနှစ်ဩဂုတ်လ15ရက်အင်္ဂါနေ့ယနေ့ဘုမှာဦးဇင်းတို့ပြည်ဦးလင်းမြို့နယ်ပင်စားဆံပြားကြီးရွာချမ်းမြေမြေသာတွင်ဝဲချမ်းမြေစီရန်တတိပဌံအကျင့်မှန်တို့ကိုကျင့်ကြံပွားများကျူစွာအထောက်ရနေကြကုန်သောယဟန်ရှင်လူယောဂီသူတော်စင်တို့ဤဝိပဿနာတတိတမာတိပညာတို့ကိုအားပေးတဲ့အနေနဲ့ဦးဇင်းများဓမ္မဒါနပြုမိတရားကားတော်နိကေ၅ရပ်တို့တွင်တန်ယုဒ္ဓနိကေပိဋကသုံးပုံတို့တွင်သုတ်တန္တပိဋကပါဝင်ဖြစ်သောနိဒါနဝကပါဠိတော်၌လာရှိသောတမနာပြမနာသုတ်တန်ကိုအခြေခံ၍တန်စာဆင်၍ဟောကြားအပ်သောတကြည်လေးပါရှုပွားပုံတရားတော်တဲ့ဘာတရားတော်လဲလေတကြည်လေးပါရှုပွားပုံတရားတော်တဲ့အရင်တစ်ခါကဥစဉ်ဘာဟောခဲ့လဲမမီတည်တာပဲနော်တရားမောတာတော့ကြာသွားရဲ့လေဆရာတော်ဖရာကြီးနှစ်ပါးတဲလဲစီဟောလာနေဦးဇင်းတို့အနာယူနေရသက်သာကိုလည်းပဲတရားတွေမေ့ကုန်ပြီမဟောတာကြာတော့နော်အရင်တစ်ပတ်ကပြေးနိုင်မှလွတ်မယ်ပြေးနိုင်မှလွတ်မယ်တရားထဲမှာပါခဲ့ပြီးသားဖြစ်တဲ့ဓာတ်ကြီးလေးပါမွေကြီးလေးကောင်းမမေ့ကြသေးလားအဲ့ဒီဓာတ်ကြီးလေးပါအကြောင်းကိုဒီကနေ့တော့အသေးစိတ်ဥစဉ်လလန်းမိသလောက်ဇာရင်ပေရီကနေရှာဖွေပြီးယောဂီတော်စင်တို့ဟာတဆင့်ဓမ္မဒါနပြုမှာနော်ဒီတရားလည်းပဲတခါမှမဟုတ်ဘူးသေးပါဘူးဒါ just new ပဲလုံအောင်အသေးချက်ချော်ပဲနော်ဥစဉ်နေနဲ့မဟုတ်ဘူးသေးဘူးအကျေတော်ဝင်ပါလေအချင်းချုပ်ကတော့ဟိုနံပါဒီနံပါပါတာပေါ့အကျေတော်ဝင်မဟုတ်ဘူးသေးဘူးဓာတ်ကြီးလေးပါအဲ့တော့မြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးတာဝတိမြို့ဇေတွန်ကျောင်းမှာသတင်းသုံးတော်မူတဲ့အချိန်တုန်းကဒီသမဏဗျမဏသုတ်တန်ကြီးကိုရဟန်းတော်ပေါင်းများစွာဟောကြားတော်မူခဲ့တယ်တကြီးလေးပါတရားသမဏဗျမဏသုတ်တန်မြတ်စွာဘုရားဘယ်မှာဟောတော်မူခဲ့လဲတာဝတိမြို့ဇေတွန်ကျောင်းဒါကတော့သုတ်တန်တော်တော်များများသာဝတိဇေတွန်လေးပဲများပါတယ်နော်။ဘာဖြစ်လို့လဲလို့ဆိုတော့မြတ်စွာဘုရားဖရာအဖြစ်သတင်းသုံးတော်မူခဲ့တဲ့45ဝါအတွင်းမှာသာဝတိဇေတွန်မှာ19ဝါသတင်းသုံးတော်မူခဲ့တယ်။45နဲ့19နှုတ်ဘယ်လောက်ကျန်လဲ16လား26လား26နော်26ပါဟုတ်ပါတယ်အဲ့တော့အများဆုံးသတင်းသုံးတော်မူခဲ့တဲ့နေရာပေါ့အများဆုံးသတင်းသုံးတော်မူခဲ့တဲ့နေရာဆိုတော့တရားသုတ်တန်တော်များများလဲအဲ့ဒီကျောင်းထဲမှာဟောတာတွေပဲများတယ်နေ့တိုင်းတရားပွဲရှိတာ ਊ နော်ဒါကြောင့်မို့ဒီသုတ်တန်သမဏဗျမဏသုတ်တန်ကိုလည်းမြတ်စွာဘုရားသည်တာဝတိမြို့ဇေတွန်ကျောင်းမှာဟောကြားတော်မူခဲ့တယ်အဲ့တော့မြတ်စွာဘုရားကရဟန်းတော်ပေါင်းများစွာကိုခြေသားသူဟောဒီလောကကြီးထဲမှာဓာတ်ကြီးလေးပါးဆိုတာရှိပါတယ်တဲ့အဲ့ဒီဓာတ်တွေကတော့ပထဝီဓာတ်အာဘောဓာတ်တေဇောဓာတ်ဝါယောဓာတ်ဆိုပြီးတော့ဓာတ်ကြီးလေးပါးရှိပါတယ်တဲ့ဒီဓာတ်ကြီးလေးပါးရဲ့တာယာပွဲဒီအပြစ်ဒီဓာတ်ကြီးလေးပါးမှထွက်မြောက်ကြောင်းတွေကိုဟုတ်တိုင်းမှန်စွာမသိတဲ့ပုဂ္ဂိုလ်သည်တမနာကိလေသာတွေငြိမ့်တဲ့ပုဂ္ဂိုလ်လို့ပြောလို့မရပါဘူးတဲ့ယမနာကိလေသာတွေအမှကိလေသာတွေမှအပဖြစ်နေတဲ့ပုဂ္ဂိုလ်တယောက်လို့ကိုယ့်ကိုယ်ကိုပြောလို့မရပါဘူးတဲ့ဓာတ်ကြီးလေးပါးရဲ့တာယာပွဲအပြစ်ထွက်မြောက်ကြောင်းတွေကိုကောင်းကောင်းမသိတဲ့ပုဂ္ဂိုလ်သည်ဒီဘဝမှာမဟုတ်ဘူးနိဗ္ဗာန်ဆိုတာလည်းပဲမရနိုင်ပါဘူးတဲ့ မြတ်စွာဘုရားဒီလိုဟောတယ်နော်အဲ့တော့ဓာတ်ကြီးလေးပါသိဖို့အရေးမကြီးဘူးလားမှန်ပ
ါပါ
ဓာတ်ကြီးလေးပါမသိရင်ကိလေသာညင်းတဲ့ပုဂ္ဂိုလ်မဖြစ်နိုင်ဘူးတဲ့မြတ်စွာဘုရားနော်နောက်ဓာတ်ကြီးလေးပါမသိဘူးဆိုရင်ကိလေသာတွေမှအပပြုအပ်တဲ့ပုဂ္ဂိုလ်ဗျမနဆိုတဲ့ပုဂ္ဂိုလ်လည်းပဲမဖြစ်နိုင်ပါဘူးတဲ့ဓာတ်ကြီးလေးပါမှမသိဘူးဆိုလို့ရှင်တော့ဒီဘဝမှာဝိပဿနာဉာဏ်မဉဏ်ဖူဉဏ်ဒီလည်းပဲမရနိုင်ပါဘူးတဲ့နိဗ္ဗာန်ကိုလည်းပဲမျက်မှောက်မပြုနိုင်ပါဘူးတဲ့မှန်ရဲ့လားအဲ့တော့ဓာတ်ကြီးလေးပါသိဖို့မလိုအပ်ဘူးလားမှန
်ပါဘ
ူးလိုအပ်တယ်တဲ့ဓာတ်ကြီးလေးပါဆိုတာအကြံဉာဏ်တော့သိနေကြပြီနော်ဘာဓာတ်ဒီလဲပထဝီမဟုတ်ဘူးပထဝီအာဘောတေဇောဝါယောကျောင်းမြတ်ကြီးပြောတာနော်ယောဂီတွေပထဝီတေဇောဝါယောအာဘောတဲ့ဟုတ်လားကျောင်းမြတ်ကြီးတွေပြောတာနော်ပထဝီအာဘောတေဇောဝါယောဓာတ်ကြီးဘယ်နှပါလဲလဲမိုးရီတို့မော့စ်တို့ပြောလို့တော့မလုံးနဲ့နော်ပထဝီအာဘောတေဇောဝါယောလို့ခေါ်တဲ့ဓာတ်ဘူးကြီးလေးလုံးနဲ့ဟုတ်လားကြောင်ဒီကြောင်ချောင်းနဲ့ငမော့လို့မိုးရီတို့နော်ငယ်တော့ကြည်ဘူးတယ်မင်းဓာတ်ကြီးလေးပါသိလားသိတယ်တဲ့ဘာလေးလဲဆိုပထဝီအာဘောတေဇောဝါယောလို့ခေါ်တယ်ဓာတ်ပူကြီးလေးလုံးအဲ့တော့ဓာတ်ကြီးလေးပါသည်ဦးဇင်းတို့ယောဂီသူတော်ဇင်းတို့ရဲ့တန်တန်မှာကိုစီကိုစီရှိမနေကြဘူးလား မိမိတို့ကိုစီကိုစီရတာလေဒီခန္ဓာကိုယ်ကြီးထဲမှာဓာတ်ကြီးလေးပါအပြည့်ပဲတနေ့တော့လည်းဦးဇင်းပြောခဲ့ပြီနော်ဘယ်နှမဲ့ဆန်းဆန်းဒီဓာတ်ကြီးလေးပါကမလွဲဘူးဇပင်လေးတပင်နှုတ်ပြီးတော့ဓာတ်ခွဲကန်းနဲ့ပို့ကြည့်ပထဝီဓာတ်လည်းပါတယ်အာဘောဓာတ်လည်းပါတယ်ဒီသောဓာတ်လည်းပါတယ်ဝါယောဓာတ်လည်းပါတယ်လက်သေးလေးတစ်ခုကိုက်ပြီးတော့အဲဓာတ်ခွဲကန်းပို့ကြည့်ပထဝီအာဘောဒီသောဝါယောဓာတ်ကြီးလေးပါဒီမှာအကုန်လုံးစုနေတာပေါက်နေတာခွဲလို့မရအောင်နော်နောက်သွားလေးတစ်ချောင်းနှုတ်ပြီးတော့ဓာတ်ခွဲကြည့်ပထဝီဓာတ်လည်းပါတယ်အဘောဓာတ်လည်းပါတယ်တေဇောဓာတ်လည်းပဲပါတယ်ဝါယောဓာတ်လည်းပဲပါတယ်ဓာတ်သွေးလေးတစ်ဆက်ဓာတ်ခွဲကန်ပို့ကြည့်ဓာတ်သွေးအဘောဓာတ်လို့ထင်ရတော့လည်းပဲအဲ့ဒီမှာပထဝီလည်းပါတယ်တေဇောလည်းပါတယ်ဝါယောလည်းပါတယ်မှန်ရဲ့လားမှန
်ပါ
ရဲ့ဒါကြောင့်မို့ဒီခန္ဓာကိုယ်ကြီးအဖျားတစ်ထောက်စာလောက်နေရာလေးတောင်မှဓာတ်ကြီးလေးပါကရှိနေပါလေတဲ့အဲ့တော့ဓာတ်ကြီးလေးပါအတိပ္ပယ်လေးဦးဇင်းတို့ဖွင့်ကြည့်အောင်နော်ပထဝီဓာတ်ဆိုတာသူ့မှာလက္ခဏာရှိတယ်ရတ္တလို့ခေါ်တဲ့ကိစ္စရှိတယ်နောက်ပိစုပ္ပထံလို့ခေါ်တဲ့စိတ်ထဲမှာထင်းလာတဲ့သဘောတရားရှိတယ်ဗဒ္ဒထံလို့ခေါ်တဲ့အနိကအကြောင်းတရားတွေရှိတယ်ဓာတ်တစ်ပါးတစ်ပါးမှာအဲလက္ခဏာရဲ့ကိစ္စရဲ့ပိစုပ္ပထံရဲ့ဗဒ္ဒထံရဲ့ဆိုပြီးတော့သဘောတရားဘယ်နှမျိုးရှိလဲ4မျိုးရှိတယ်เนาะအဲ့တော့ပထမဦးဆုံးပထဝီဓာတ်ကိုဦးဇင်းတို့အဲဒိဗ္ဗေဖွင့်ကြည့်အောင်ပထဝီဓာတ်မှာနံပါတ်1လက္ခဏာသည်ကက္ခလတ္တလက္ခဏာရှိပါတယ်တဲ့ပထဝီဓာတ်သည်ဘာလက္ခဏာရှိလဲကက္ခလတ္တပါဠိလိုလေးပါဠိလိုလေးပြောကြည့်ကြအောင်เนาะပါဠိဒီမပြောတတ်ဘူးဆိုမပြောဘဲနေနောက်အရိမတရားဖရာပွင့်လို့ပါဠိလိုဟောရင်နားမလည်ပဲဖြစ်နေကြအောင်မယ်เนาะခုတည်းအရင်ဒီအောင်ဗါတယ်လေပထဝီဓာတ်ရဲ့လက္ခဏာသည်ကက္ခလတ္တာတဲ့ရှားလေးခလုတ်တိုင်နေကြတယ်ကက္ခလတ္တာကက္ခလတ္တာဆိုတာကြံတန်းတဲ့လက္ခဏာပထဝီဓာတ်ဒီဘာလက္ခဏာရှိလဲ?ကြံတန်းတဲ့လက္ခဏာရှိတယ်တဲ့အဲ့တော့ပထဝီဓာတ်20ဦးဇင်းတို့စစ်စစ်စမ်းသပ်ကြည့်အောင်နော်32ခုဓာတ်တဲ့မှာပထဝီဓာတ်20ပါတယ်ဆံပင်မွေးညင်းခြေသက်လက်သက်သာအယီအသာအကျော်အယူရိုးရင်းချင်းစီအညုနှလုံးအသက်အမြေအဖြစ်အဆုတ်ဥမဥဒိအစာတိအစာဟောင်းအုံနောက်လို့ခေါ်တဲ့ဒီ20သောအစု အပုံနေဒီဒါဓာတ်အပြင်ပြောရင်ပထဝီဓာတ်တဲ့အဲ့တော့ဆံမင်းတွေကန်ကြည့်ပေါ့ဆံမင်းတွေကန်ကြည့်ရင်ဘာသဘောလေးတွေတွေ့ရလဲဘာလက္ခဏာတွေ့ရလဲကြမ်းမှုလားဆံမင်းကြီးတွေကိုင်းနိုင်ကြမ်းကြမ်းကြီးတွေနော်ဟုတ်တယ်မလားဆံမင်းလေးတွေအုံးစီတွေဒါမလေးမနဲ့ပြစ်ထားကြည့်ဆံမင်းကြီးတွေထူးထူးထောင်ထောင်ကြမ်းကြမ်းတန်းတန်းကြီးတွေဟုတ်တယ်မလားအဲ့ဒါဘာလက္ခဏာလဲပထဝီဓာတ်ရဲ့လက္ခဏာနောက်သွားတွေသွားလေးတွေခံကြည့်ပေါ့မာသလားနုသလားမ
ာ
ပါဗျာကျမ်းသလားပြော့သလား ကျမ်းပါကျမ်းတယ်နော်ဟုတ်တယ်မလားအယူတွေဘယ်ယူပဲကြည့်ကြည့်ပေါ့နောက်ဆံပင်မွေးညင်းအမှုတွေဘယ်မှုခံကြည့်ကျမ်းတာပဲဆံပင်မွေးညင်းခြေသက်လက်သက်လေးတွေခံကြည့်ကျမ်းသလားနုသလားအဲ့ဒါဘာတရားလက္ခဏာလဲဆံပင်မွေးညင်ခြေသက်လက်သက်သွားအေးတဲ့အေးပြားလေးတွေလည်းပဲခံကြည့်ပေါ့ကြိုးချမ်းကြီးတွေနော်အေးတွေနော်ဟုတ်တယ်မလားအပေါ်ပေါ်မှာရှိတဲ့မိမိတို့ခန္ဓာကိုယ်မှာရှိတဲ့အေးအပေါ်ကဖုံးထားတယ်အသားကဖုံးထားတယ်အေးခံကြည့်ကြံ့ညံ့ကြီးပဲဟုတ်တယ်မလားအဲ့တော့ပထဝီဓာတ်ဒီကက္ခလတ္တလက္ခဏာကြမ်းတမ်းတဲ့လက္ခဏာရှိပါလေတဲ့ကျန်းတဲ့ ਨੇ လက္ခဏာရှိတဲ့ဆိုတော့လည်းပဲသူ့ရဲ့ကျန်းတာ ਨੇ စာရင်တော့အဲ့ဒီကျန်းတန်းတာဒီပင်နုညံ့တဲ့သဘောပြောင်းသွားတယ်နော်ဥပမာမိမိတို့ကိုယ်စီကိုယ်စီရှိနေတဲ့ဒီမျက်လုံးလေးမျက်စိလေးမျက်လုံးလေးအဲ့မှာရှိတဲ့အသားရည်တွေကျန်းသလားနုသလားနုတယ်နော်ဆိုတော့လည်းအဲ့ဒီမျက်လုံးထဲမှာရှိတဲ့အသားရည်တွေကတခြားခြားသောအာဘောဓာတ်တွေဝါယောဓာတ်တွေတိသောဓာတ်တွေနဲ့ဆိုင်တယ်သူကကြမ်းသေးတယ်နော်ဟုတ်တယ်မလားအရည်ဓာတ်နဲ့ဆိုင်ဒီမျက်လုံးအိမ်ကြီးမျက်လုံးကြီးတစ်လုံးလုံးကန်ကြည့်မတော်တော်ကြီးပဲမလားကြမ်းတဲ့နေရာခန္ဓာကိုယ်မှာရှိတဲ့အသားအရည်တွေနဲ့နှာခေါင်းမှာရှိတဲ့အသားနဲ့ခေါင်းမှာရှိတဲ့အသားနဲ့ခုနမျက်လုံးအိမ်ကန်ကြည့်ရင်မျက်လုံးအိမ်ရနှုတာပေါ့ဟုတ်တယ်မလားအဲ့တော့ပထဝီဆိုတာကျမ်းတာလည်းပထဝီပဲနှုတာလည်းပဲပထဝီပဲเนาะမျက်လုံးအိမ်လေးဘလောက်ပဲမျက်လုံးအိမ်လေးနှုတယ်ပဲပြောပြောအပြင်မှာဘလောက်ပဲအပြင်မှာအလွန်မတန်နှူးညံ့တဲ့ဝါကွန်းလေးတွေဝါကွန်းသေးသေးလေးတွေနဲ့အဲမျက်လုံးအိမ်ထိရင်ဘာဖြစ်လဲနာဘူးလားနာတယ်နှုလို့မို့เนาะဟုတ်တယ်မလားခုနအဘောဓာတ်တွေတိသောဓာတ်တွေဝါဓာတ်တွေနဲ့ဆိုင်တော့သူကကျမ်းတယ်เนาะခုနဝါကုန်းနဲ့နုဘေဆိုတဲ့ဝါကုန်းနဲ့ထိတော့လေအထိမခံနိုင်ဘူးနာတာမလားကြမ်းကြမ်းကြီးနဲ့ထိခံတာဘူးနော်ဆရာမပထဝီတရဲ့ပင်ကိုလက္ခဏာသည်ဘာတယ်လဲကြမ်းတမ်းတဲ့လက္ခဏာနူးညံ့တဲ့လက္ခဏာနှစ်မျိုးရှိတယ်နော်အဲ့တော့မျက်လုံးသည်ကြမ်းတမ်းတယ်ဆိုတော့လည်းပဲခုနလက်သေးကုန်နေနဲ့ဆိုင်ရင်နုသွားတာမလားသွားနေနဲ့ဆိုင်ရင်နှုတ်သွားတာပဲဥကောင်းခုန်နေတဲ့ဆိုင်နှုတ်သွားတာပဲเนาะနောက်ဆုံးအုံနောက်တဲ့အုံနောက်ဆိုတာလည်းပဲခန္ဓာကိုယ်ထဲမှာတော့အနုညာဆုံးအရာပဲမှန်ရဲ့လားအုံနောက်တွေ깟မှုကြလားဆင်အုံနောက်တို့စိတ်အုံနောက်တို့စားဘူးလားမုံနေလေဟုတ်လားဆင်အုံနောက်တွေအတူခိုးပြီးတော့မုံလေးတွေလှုပ်တာတော်တော်နူးနူးညံ့ညံ့လေးတွေเนาะလူရဲ့ခန္ဓာကိုယ်ထဲမှာရှိတဲ့အုံနောက်ဒိဋ္ဌိရဲ့ခန္ဓာကိုယ်ထဲမှာဥကောင်းထဲမှာရှိတဲ့အုံနောက်တွေကကျန်းတန်းတယ်ဆိုတော့လည်းပဲတခြားခြားသောခုနအသားတွေအရည်တွေမျက်လုံးတွေသွားတွေအေးလက်သေးကုန်နေတဲ့ဆိုင်သူကနုတာပဲနော်ဟုတ်တယ်မလားအဲ့ဒါဒါပေမဲ့အဲ့ဒီအုံနောက်ကလည်းပဲပထဝီဓာတ်ပဲတဲ့ဆိုတော့ဗျာပထဝီဓာတ်20ထဲမှာအုံနောက်ပါတယ်မှန်ရဲ့လားအဲ့ဒါမို့ပထဝီဓာတ်ရဲ့ပင်ကိုယ်လက္ခဏာသည်ပါတယ်လေကြမ်းတမ်းတဲ့သဘောနှူးညံ့တဲ့သဘောဒီသဘောကိုပထဝီဓာတ်လို့ခေါ်တယ်တဲ့နောက်ပြီးတော့ကက္ခလတလက္ခဏာပဋိဌာနာရတာပထဝီဆိုတာပဋိဌာနာရတာတိယာအဖြစ်နဲ့ဒီတိယာကိစ္စရှိပါတယ်တဲ့ဥပမာမှာပထဝီမြေကြီးပေါ့မဟာပထဝီမြေကြီးရှိလို့ဦးဇင်းတို့ဒီကျောင်းကြီးတွေခုလိုတဲလို့ရတာเนาะမိမိတို့မြေကြီးမရှိဘူးဆိုလို့ရှင်မိမိတို့ခြေလန်းလန်းလန်းလန်းလန်းဟိုးအောက်ထဲပြုတ်ကြသွားဖို့ပဲရှိတာမလားလူတွေတိရစ္ဆာန်တွေခြေလန်းလန်းလန်းလန်းအ အိုးအောက်ထဲပြုတ်ရမသာအောင်ငါပထဝီမြေကြီးကမလုပ်ထားလေတီးရာအဖြစ်နဲ့ရှိနေပေးရတာမလားဟုတ်တယ်မလားအဲအဲ့ဒီလိုသဘောကိုပဋိဌာနရတာပထဝီဓာတ်ဒီတည်ခြင်းကိစ္စရှိပါတယ်တဲ့ဦးဇင်းတို့ယောဂီတော်ဇင်းတို့ရတာဒီခန္ဓာကိုယ်ကြီးတရားထိုင်ပြီးဆိုလို့ရှင်မိမိတို့ရဲ့လက်လေးနှစ်ဖက်ကိုရင်ခွင်ထက်ပေါင်ပေါ်သို့မဟုတ်ခြေသလုံးတွေပေါ်တည်ထားတယ်မလားအကယ်၍အောက်ကပထဝီဓာတ်လို့ခေါ်တဲ့ခြေသလုံးတွေပေါင်နေမှရှိရင်ဒီလက်နှစ်ဖက်ဒီပေါ်မှာတင်ထားလို့ရပါမလားအောက်ပြုတ်ကြပါမှာမလားဒါကြောင့်မို့ပထဝီဓာတ်ဒီကျန်တန်းတဲ့သဘောနုညံ့တဲ့သဘောလက္ခဏာရှိသလိုတိယာကိစ္စတိယာအရတလည်းပဲရှိပါတယ်တဲ့နောက်ပြကြတော့တံပဋိသနပိစုပဋ္ဌာနာတံပဋိသနဆိုတာတော့တောက်ခံထားတဲ့သဘောဥပမာမိမိတို့ခုထိုင်နေကြတယ်အောက်ကျန်းကင်းကလည်းပထဝီဓာတ်ပဲเนาะမိမိတို့ရဲ့ခန္ဓာကိုယ်ကြီးကလည်းပဲပထဝီဓာတ်မို့ပထဝီဓာတ်ချင်းပထဝီဓာတ်ချင်းခံထားတော့မိမိတို့ခန္ဓာကိုယ်ကြီးကလည်းပဲဒီကျန်းကင်းနဲ့ကျွံပြီးတော့ကြာမသွားဘူးကျန်းကင်းကြီးကလည်းပဲမိမိတို့ခန္ဓာကိုယ်မှာရှိတဲ့ပထဝီဓာတ်တွေကတောက်ခံထားတော့မိမိရဲ့ခန္ဓာကိုယ်လည်းနှစ်ဝင်ပြီးတော့မသွားဘူးဟုတ်တယ်မလားလမ်းလျှောက်ပြီဆိုလည်းပဲဒီတိုင်းပဲမိမိတို့ခြေပေါ်ကမှလည်းပဲပထဝီဓာတ်တွေပါတယ်အောက်မြေပြင်ကျန်းပြင်ကလည်းပဲပထဝီဓာတ်တွေဆိုတော့ဓာတ်နဲ့ဓာတ်တောက်ခံထားတော့ခြေတော်ကြီးကလည်းပဲဒီကျမ်းပြင်ပေါ်မြေကြီးပေါ်ကျွန်နစ်ပြီးတော့ဝင်မသွားဘူးမြေကြီးကလည်းပဲကိုယ်ခန္ဓာကိုယ်ခြေပွားကြီးဖောက်ထွက်ပြီးတော့အတွင်းနဲ့ဝင်လာလားမဝင်ဘူးမဝင်အောင်ပထဝီဓာတ်တွေကဘာလုပ်ထားလဲခံထားတာကြားရတဲ့နေခံထားတာနော်ဒါကြောင့်မို့တန်ပဋိသနပိစုပဋ္ဌာနာတဲ့ပထဝီဓာတ်ဆိုတာပထဝီဓာတ်ဆိုတာအဲ့ဒီလိုခံလင်းတဲ့သဘောရှိတယ်လို့ယောဂီတော်စင်တွေရဲ့ဉာဏ်ထဲမှာမြင်လာတယ်ထင်လာတယ်တရားလို့မိမိတို့အထုတ်ပြီးဆိုရင်အဲ့ဒီသဘောလေးတွေနုညံ့တဲ့သဘောလေးတွေမာကြောတဲ့သဘောလေးတွေမတွေ့ရဘူးလား တွေ့ရတယ်စဉ္ညာလျှောက်ပြီးဆိုလို့ချင်းတချို့ယောဂီတွေလျှောက်တယ်ကြွားတယ်လှမ်းတယ်ခြားတယ်ဆိုပြီးတော့ခြားလိုက်တာအောက်ကကျမ်းပင်ကြီးကမာမာတောက်တောက်ကြီးဒီကျမ်းပင်ကြီးပေါ်ခြားလိုက်ရတယ်လို့ပဲလို့တချို့ယောဂီတွေဉာဏ်ထဲမှာထင်တယ်နော်မြင်နေအဲ့ဒါကိုပထဝီဓာတ်ရဲ့လက္ခဏာကကလန္တလက္ခဏာကျန်တန်းတဲ့လက္ခဏာကိုသိတယ်လို့ခေါ်တာအဲ့လိုသိရင်အတိမှန်နဲ့မှန်ရလားတချို့ကြတော့လည်းပဲနုနုညံ့ညံ့ပန်းပွင့်လေးတွေပေါ်ခြေတော်လေးခြားလိုက်ရတယ်လို့ပဲနုနုညံ့ညံ့ကော်စော်လေးတွေပေါ်ခြေတော်လေးခြားလိုက်ရတယ်လို့ပဲလို့စိတ်ထဲမှာထင်းလာကြဉာဏ်ထဲမှာမြင်လာကြအဲ့ဒါလည်းပဲကကလန္တလက္ခဏာပဲပထဝီဓာတ်ရဲ့နုညံ့တဲ့သဘောလေးကိုမြင်လာတာနော်ကျူရင်းမှန်နေတာတွေကမြင်လာတာမလားအဲ့ဒီလိုလေးမြင်လာပြီဆိုရင်မိမိတို့ဒီဘာသာကိုသိပြီလို့ပြောရမှာလဲပထဝီဓာတ်ကိုသိပြီလို့ဒီလိုနားလည်ရမယ်နော်နောက်နင်းလိုက်တိုင်းနင်းလိုက်တိုင်းအောက်ကပထဝီဓာတ်ကြီးရလည်းပဲတီယာနေနဲ့ခံထားတယ်လို့စိတ်ထဲမှာထင်လာတယ်နောက်ကြတော့မိမိရဲ့ခြေထောက်တွေနေဝင်မသွားအောင်အောက်ကကျမ်းပြင်ကြီးကမိမိရဲ့ခြေတော်တဲ့ဝင်းမလာအောင်ဝင်းမလာဘူးလို့လည်းပဲကိုယ့်ရဲ့ဉာဏ်ထဲမှာအလိုလျောက်ထင်လာတယ်။အဲ့ဒီလိုထင်လာခြင်းဒီပထဝီဓာတ်ရဲ့ပိစုပဋ္ဌာန်ကိုသိတယ်လို့ခေါ်တယ်နော်။အဲ့တော့ဒီမာသဘောပျော်သဘောနုညံ့တဲ့သဘောကျမ်းတတ်တဲ့သဘောလေးတွေပါကြောင့်ဖြစ်တာလေလို့အနိကဆုံးအကြောင်းကြားရင်တော့အာဘောဓာတ်ရဲ့တေဇောဓာတ်ရဲ့ဝါယောဓာတ်ရဲ့ဒီဓာတ်ကြီးသုံးပါးကြောင့်ဖြစ်တာပါတဲ့။တတဘာတဘာရဲ့အနိကဆုံးအကြောင်းအရာကကျန်တဲ့ဓာတ်သုံးပါးပဲအဲ့ဒီလိုတွေသိလာပြီဆိုရင်ဒါပထဝီဓာတ်ရဲ့တဘာဝလက္ခဏာကိုသိတယ်လို့ခေါ်တယ်တဲ့တဘာဝလက္ခဏာဆိုတာသူ့ရဲ့ပင်ကိုသဘောလက္ခဏာဥပမာခုပထဝီဓာတ်ရဲ့ပင်ကိုသဘောလက္ခဏာပေါ့နော်ပထဝီဓာတ်ရဲ့ဒီမာတဲ့သဘောနုညံ့တဲ့သဘောကျန်တဲ့သဘောခတ်မာတဲ့သဘောဆိုတာတခြားဓာတ်တွေနဲ့မရောစပ်ဘူးသူ့မှာပဲရှိတာနော်အဘောဓာတ်မှာဒီသဘောတွေမရှိဘူးဒီသောဓာတ်မှာဒီသဘောတွေမရှိဘူးဝါယောဓာတ်မှာဒီသဘောတွေမရှိဘူးသူပထဝီဓာတ်တစ်ခုနဲ့သက်ဆိုင်တဲ့လက္ခဏာတွေဟူသည့်ယင်အဲ့ဒီလက္ခဏာကိုဘာလို့ခေါ်လဲတဘာဝလက္ခဏာကိုသိတယ်လို့ခေါ်တယ်အဲ့တော့ဓာတ်ကြီးလေးပါရှုတဲ့အခါမှာအဲ့ဒီလိုတဘာဝလက္ခဏာကိုရှုလို့ဆိုတာသိအောင်ရှုရတယ်ပြီးတဲ့အခါမှာတာမညာလက္ခဏာကိုလည်းပဲသိအောင်ဆက်ရှုရပါတယ်တာမညာလက္ခဏာဆိုတာတော့ရုပ်တိုင်းနာမ်တိုင်းနဲ့ဆိုင်တဲ့လက္ခဏာတာမညာဆိုတာအာလုံနဲ့ဆိုင်တဲ့လက္ခဏာပေါ့အာလုံနဲ့ဆိုင်တဲ့လက္ခဏာဆိုတာတော့အနိစ္စဒုက္ခအနတ္တ အမြဲတဲ့သဘောဆင်းရဲတဲ့သဘောအစိုးမြအနစ်သာရမရှိတဲ့သဘောဒီလက္ခဏာ၃ပါးကပထဝီဓာတ်မှာလည်းပဲရှိတာပဲအဘောဓာတ်မှာလည်းပဲရှိတာပဲတေဇောဓာတ်မှာလည်းပဲရှိတာပဲဝါယောဓာတ်မှာလည်းပဲရှိတာစိတ်မှာလည်းပဲရှိတယ်ဝေဒနာမှာလည်းပဲရှိတယ်ရုပ်တိုင်းနာမ်တိုင်းနဲ့ဆိုင်တဲ့လက္ခဏာကိုသာမညာလက္ခဏာလို့ခေါ်တယ်နားလည်ကြလားအဲ့တော့သဘာဝလက္ခဏာဆိုတာသူ့ရဲ့ပင်ကိုလက္ခဏာကိုသဘာဝလက္ခဏာလို့ခေါ်တယ်။တာမညာလက္ခဏာဆိုတာရုပ်အားလုံးနာမ်အားလုံးနဲ့သက်ဆိုင်တဲ့သဘောကိုတာမညာလက္ခဏာလို့ခေါ်တယ်။နားလည်ကြလား။သဘာဝလက္ခဏာဆိုတာ specific characteristic လို့ခေါ်တာပေါ့အင်္ဂလိပ်လိုကြတာနော်။အဲတာမညာလက္ခဏာကြတော့ general characteristic လို့ခေါ်တယ်။ရုပ်တိုင်းနာမ်တိုင်းနဲ့ဆိုင်တယ်စပစီဖစ်ဆိုတော့အတိအကျပထဝီတကူနဲ့နာမည်သူကသက်ဆိုင်တာကျန်းနဲ့သဘောနှူးညံ့တဲ့သဘောတွေကတခြားတဲ့တွေနဲ့မဆိုင်ဘူးနော်အဲဒါကြောင့်မို့ပထဝီတကိုရှုပြီဆိုရင်ဒီလက္ခဏာနှစ်မျိုးလုံးသိအောင်ရှုပါမှာကျန်းတာလေးတွေသိအောင်လည်းမရဘူးနော်နှူးညံ့တာလေးတွေသိအောင်လည်းမလုံးတော့ဘူးဒီကျန်းတဲ့သဘောနှူးညံ့တဲ့သဘောလေးတွေဖြစ်ပြီးပြတ်သွားတဲ့အနိစ္စလက္ခဏာလေးတွေမြင်အောင်ရှုပါမှာကျန်းတဲ့သဘောတွေကလည်းပဲမကောင်းဘူးနုညံ့တဲ့သဘောတရားလည်းပဲချွင်းချွင်းနဲ့ပြက်ပြက်သွားတာပဲတွေ့ရတယ်မကောင်းဘူးလို့အဲဒုက္ခလက္ခဏာတိသိအောင်ရှိပါမှာဟုတ်တယ်မလားစဉ္ညာဆိုင်ဆောင်နဲ့နုညံ့တဲ့သဘောလေးတွေတွေ့ရလို့မိမိကဒါလေးတွေမပြောက်ခြင်းဘူးဆိုပြီးတော့စိတ်ထဲမှာဖြစ်နေတော့လည်းပဲနုညံ့တဲ့သဘောလေးတွေကချွင်းချွင်းနဲ့ပြက်ပြက်သွားတာတွေ့ရကြမ်းတဲ့သဘောဖြစ်ပြောင်းလဲသွားတယ်ဟောငါလို့သူဒီသဘောတရားလည်းပဲမလိုက်ပါလားလို့အဲ့ဒီနုညံ့တဲ့သဘောမာကြောတဲ့သဘောလို့ခေါ်တဲ့ပထဝီဓာတ်တွေရဲ့အစိုးမြနှစ်သာသာမရှိတဲ့အနတ္တလက္ခဏာတွေပါမြင်အောင်ရှုရမယ်တဲ့အဲ့ဒီလိုရှုမှဝိပဿနာဉာဏ်တွေကပွင့်လာတာမှန်ရလားဓာတ်တစ်ခုတစ်ခုရှုပြီဆိုရင်သူ့ရဲ့ပင်ကိုယ်သဘာဝလက္ခဏာကိုလည်းသိအောင်ရှုရတယ်နောက်ကြတော့အများနဲ့ဆိုင်တဲ့တာမညာလက္ခဏာကိုလည်းပဲသိအောင်ရှုရပါတယ်တဲ့မှန်ရလားဒီသဘာဝလက္ခဏာလေးတွေကတော့အခုယောဂီသူတော်စင်တွေတော်တော်များများသိနေကြပြီ။ပရဝိတလေးတွေတရားထိုင်နေတော့ပဲတကူလုံးနှုညံနေတယ်လို့စိတ်ထဲမှာခန္ဓာကိုယ်ကြီးတွေမတွေ့ရတော့ဘူး။အဲကောင်းပုံသဏ္ဍာန်တွေလက်ပုံသဏ္ဍာန်ခြေပုံသဏ္ဍာန်တွေမတွေ့ရတော့ဘူး။နှုညံတဲ့သဘောလေးတွေပဲနှုညံညံလေးထိုင်နေရတယ်လို့ပဲရှင်ယောဂီတွေလို့ရှားကြတယ်နော်။အဲ့ဒါအတိမှန်နဲ့လို့နှုညံတာလို့သိအဲကျန်းတန်းတာလို့သိပြီဆိုရင်ဒါပရဝိတတွေကိုသိတာပဲ။ကျွေးကျွေးနဲ့တိလာတာမလားအဲ့တော့ပထဝီဓာတ်တိတဲ့ခါမှာလက္ခဏာဘယ်နှမျိုးနဲ့တိရမှာလဲလဲနှစ်မျိုးနော်သဘာဝလက္ခဏာရဲ့တာမညာလက္ခဏာရဲ့သဘာဝလက္ခဏာဆိုတာသူ့ရဲ့ပင်ကိုယ်လက္ခဏာတာမညာလက္ခဏာဆိုတာအများနဲ့ဆိုင်တဲ့လက္ခဏာကဲပထဝီဓာတ်ရဲ့သဘောလေးတွေလက္ခဏာလေးတွေတိအောင်ဦးဇင်းတို့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးဒီကုန်းထားတဲ့လင်္ကာလေးတွေလိုက်ဆိုကြရအောင်နော်မမီးအောင်ခဲလိုက်ဆိုမယ်ကြံတန်းမာခက်ချောညက်တမီကြံတန်းမာခက်ချောညက်တမီတီယာကိစ္စသူကပြုသည်တိယာကိစ္စသူကပြုသည်ခံလင်းဆောင်ရေးပေါ်လေးထင်သည်ခံလင်းဆောင်ရေးပေါ်လေးထင်သည်ပထဝီဓာတ်တိမတ်မြတ်ယောဂီကြံတန်းမာခက်ချောညက်တမီတိယာကိစ္စသူကပြုသည်ခံလင်းဆောင်ရေးပေါ်လေးထင်သည်ပထဝီဓာတ်တိမတ်မြတ်ယောဂီကြံတန်းမာခက်ချောညက်တမီတိယာကိစ္စသူကပြုသည် ခံလင်းဆောင်ရေးပေါ်လေးထင်သည်ပထဝီတတ်သီမံမြတ်ယောဂီရပြီလားဆိုကြည့်အောင်နော်ကြံတန်းမာကဲသောညတမိတိယာကိစ္စသူကပြုသည်ကံလင်းဆောင်ရေးပေါ်လေးထင်သည်ပထဝီတတ်သီမံမြာယောဂီကြံတန်းမာကဲသောညတမိတိယာကိစ္စသူကပြုသည်ခံလင်းဆောင်ရေးပေါ်လေးထင်သည်ပထဝီတတ်သီမံမြာယောဂီကြံတန်းမာကဲသောညတမိတိယာကိစ္စသူကပြုသည်ခံလင်းဆောင်ရေးပေါ်လေးထင်သည်ပထဝီတတ်သီမံမြာယောဂီပထဝီတဆိုတာကြံတန်းတဲ့သဘောမာကြောတဲ့သဘောလက္ခဏာရှိပါတယ်တဲ့နောက်ပြီးကြတော့တရားကိစ္စကိုလည်းပဲဒီပထဝီတကပဲပြုပေးပါတယ်တဲ့မှန်ရလားခံလင်းဆောင်ရေးပေါ်လေးထင်သည်ခံလင်းဆိုတာခုနဦးစင်းရှင်းလို့ပဲမိမိတို့ခုထိုင်းနေတာကြမ်းမြင်နေကြုံကြမှန်တာပထဝီတတရားခံထားလို့ဟုတ်ရလားနောက်ပြီးကြတော့ဇင်းညာလျှောက်တဲ့အခါမှာကြရတယ်လမ်းနဲ့ချတယ်လို့မှတ်လိုက်ပြီဆိုရင်မိမိတို့ရဲ့ခြေတော်ကြီးဘုတ်ကနဲ့ဘုတ်ကနဲ့တချို့ဆိုလို့ချင်းလေးကြသွားတယ်လို့စိတ်ထဲမှာထင်ရတယ်ဗျာလို့ရှားကြတယ်နော်အဲ့ဒီလေးသွားတဲ့သဘောဒီဒါလေးသွားတယ်လို့ထင်တာပထဝီဓာတ်ကိုပဲအဲ့ဒီလိုထင်ပါတယ်တဲ့အဲ့လိုထင်ခြင်းဒီဒါပထဝီဓာတ်ပါပဲတဲ့လေးသွားတဲ့သဘောကလည်းပဲပထဝီဓာတ်ပဲကြွတက်လာတဲ့သဘောကလည်းပဲပထဝီတတ်ပါပဲတချို့ကြတော့လည်းပဲဈဉ္ညာနာလျှောက်နေတာမနေ့တုန်းကဆရာလေးတပါးဥစဉ်ကိုလျှောက်ခန္ဓာကိုယ်တစ်ခုလုံးနဲ့ပေါ်ပါပြီးတော့ဝါကွန်းလေးလေထဲမှာလွတ်နေတယ်လို့ပဲတဲ့ဈဉ္ညာလျှောက်နေရတာခန္ဓာကိုယ်ကြီးရှိတယ်လို့တော့စိတ်ထဲမထင်ရဘူးတဲ့သူ့ရဲ့ခန္ဓာကိုယ်ကြီးကတကယ်တမ်းကြည့်လို့ချင်းဘဝတုတ်တုတ်ကြီးဆိုတော့အကြီးကြီးပဲတဲ့အကြီးကြီးဆိုတော့လေးမှာပေါ့နော်လေးတယ်လို့စိတ်ထဲမှာအားတိုင်းနေ့တွေထင်ရတော့လည်းပဲမနေ့တော့ဈဉ္ညာလျှောက်တာတောက်လျှောက်တယ်လည်းသာခန္ဓာကိုယ်ကြီးကပေါ့ပေါ့ပါပါဘာကုန်းလေးလေးထဲမှာမျောနေတယ်လို့ပဲလို့စိတ်ထဲမှာထင်ရတယ်။အဲဒီလိုပေါ့တဲ့သဘောတွေထင်တာလည်းပဲဒါပထဝီဓာတ်ကိုသိတာပဲ။မှန်ရလား။ဒါကြောင့်မို့အဲ့ဒီအသည့်တွေသည်ဒါမှန်တယ်နော်အသည့်မှန်။ပထဝီဓာတ်တွေကိုယောဂီတွေကဒီပုံဒီနည်းနဲ့ပဲသိရမယ်တဲ့။ကျန်တဲ့နဲ့သဘောလေးတွေတွေ့လာပြီဆိုတာပထဝီဓာတ်ပဲ။နုညံ့တဲ့သဘောလေးတွေပေါ့တဲ့သဘောလေးတွေလေးတဲ့သဘောလေးတွေအဲတစ်ခုနဲ့တစ်ခုခံထားတဲ့သဘောလေးတွေတွေ့ရပြီဆိုရင်ဒါပထဝီဓာတ်ကိုတွေ့တယ်လို့ဒီလိုနားလည်ရမယ်နော်မြတ်စွာဘုရားကခုနရဟန်းတော်ဘုံများစွာဘုဓာတ်ကြီးလေးပါရဲ့တာယာဘွယ်ကိုမတည်ဘူးဆိုရင်တမနလို့ဗျမနလို့ပြောလို့မရပါဘူးတဲ့ဓာတ်ကြီးလေးပါရဲ့အပြစ်တွေကိုမတည်ဘူးဆိုလို့ရှိရင်တမနလို့ဗျမနလို့ပြောလို့မရဘူးဓာတ်ကြီးလေးပါးမှထွံ့မြောက်ကြောင်လွတ်မြောက်ကြောင်အကျင့်ကောင်းတွေကိုမတည်ဘူးလို့ဆိုလို့ချင်းလည်းပဲဒီဘက်ဘဝမှာမဲ့ဖို့နိဗ္ဗာန်မရနိုင်ပါဘူးတဲ့ဓာတ်ကြီးလေးပါးရဲ့တာယာပွဲဆိုတာဘာဒီလဲလို့မေးစရာရှိတယ်နော်ခုနဦးစင်းရှင်းခဲ့တဲ့ပထဝီဓာတ်မှာလည်းပဲအတ္တာရလို့ခေါ်တဲ့တာယာပွဲတွေမရှိဘူးလားဆံမင်းလေးတွေတာယာပွဲမရှိဘူးလားတာယာပွဲမရှိရှိအောင်ကိုလုပ်ပြီးတော့ရှိနေကြတာနော်ဟုတ်လားနဲ့နေတဲ့ဆပင်တွေကိုအဝါရောင်တွေဖြည့်အောင်စီတွေဆုပြီးတော့ตายရကြတယ်ဟုတ်တယ်မလားအနီရောင်တွေဆေးဆုပြီးတော့ตายရတယ်ဖြူးနေတဲ့ဆပင်တွေကိုလည်းပဲအနေရောင်တွေပြန်ဆုကြတယ်အဲ့ဒါဆပင်တွေကိုဘာလုပ်တာလဲဟုတ်လားအဲ့ဒီလိုตายရဘူးကြလား50ကျော်60လောက်ရောက်ပြီဆိုဆပင်တွေကဖြူးလာတာဘာလုပ်ရလဲစီတွေဆုကြတာနော်ပထဝီဓာတ်တွေကိုသူတို့ตายရဖွယ်ထင်ပြီးတော့ဆုကြတာမလားဟုတ်တယ်မလားအချို့ကြတော့လည်းပဲအခုသဘင်ဖြူတာလူတိမှာဆိုလို့ကရုံးနေတုံးပြီးကရုံးကြီးနဲ့နေကြတာနော်ဟုတ်လားအဲပရဝိဒတ်ကိုဘာဖြစ်တာလဲတာယာတာတာယာပွဲကလည်းတာယာပွဲလူတိရမှာနော်မှန်ရလားမသိရင်ကိလေသာတွေမငြိမ့်ဘူးတဲ့ဟုတ်တယ်မလားပြီးတော့ အာဒီနဝဒီပသဝီတရဲ့အပြစ်ကိုလည်းပဲသိရမှာပသဝီတမှာအဲ့ဒီလို7လေးတွေကတကယ်ကိုပျော်ပြောင်းပြီးတော့တာယာပွဲကောင်းတယ်လို့ပဲတဲ့ခုနပြောသလိုပဲအသက်ရွယ်တွေကြီးလာပြီဆိုလို့ရှိရင်ခေါင်းပြီးတိုင်း7တွေညွတ်တာမလား7တွေရဲ့အပြစ်တွေအဲ့လိုမြင်အောင်ကြည့်ရမှာနော်အသက်ကြီးလာပြီဆိုလို့ရှိရင်မဲ့နေတဲ့7တွေတာယာပွဲကောင်းတဲ့7တွေကအဖြစ်အောင်ဖြစ်ပြောင်းသွားတော့လူတော်အမြင်မခံရတော့ဘူးလူကြသူကြသွားသဘင်ဖြူကြီးတွေမြင်ပါစို့လို့7နဲ့စီးတွေပြန်ဆိုးရတာမလားဟုတ်တယ်မလားအဲ့ဒီလိုအပြစ်တွေလည်းမြင်အောင်ကြည့်ရမှာနော်ပြစ်တွေမြင်အောင်ကြည့်ပြီးတော့ခုနလိုရှိပါမှာမာရင်မာတယ်နှူးညံ့နှူးညံ့တယ်စသည်အားဖြင့်နော်ပေါ်ရင်ပေါ်တယ်လေးရင်လေးတယ်ဒီပထဝီဓာတ်တွေရှင်ရင်ရှင်နဲ့ဒီပထဝီဓာတ်တွေပေါ်မှာမိတို့ตาရတဲ့တဏှာကိလေသာတွေကနေလွန်မြောက်အောင်ကြိုးစားရမှာပေါ့ဟုတ်တယ်မလားအဲ့ဒီလိုကြိုးစားရမှာဒီပုဂ္ဂိုလ်ဒီကိလေသာကြီးတဲ့ပုဂ္ဂိုလ်အမတရားဖို့ရနိဗ္ဗာန်တရားကိုရနိုင်တဲ့ပုဂ္ဂိုလ်ဖြစ်မယ်တဲ့မှန်ရလားထို့သူပဲဆံပင်နေမွေးညင်းနေခြေသက်လက်သက်တွေခြေသက်လက်သက်တွေလည်းပဲငငယ်တော့တော့တာယာပွဲရှိတာပေါ့နော်ငယ်တော့ရတော့ဆိုလို့ရင်လက်သက်အနီမျိုးစုံဆိုတာမလားလက်သက်နီတွေရောလက်သက်ပြားတွေရောလက်သက်ဝါးတွေရောလက်သက်မဲတွေရောဟုတ်တယ်မလားတချို့သူပန်းဝင်ပုံတွေရောကြီးမျိုးစုံကာလာမျိုးစုံနဲ့ဒီကနေ့ကိစ္စလက်သက်တွေကိုမျိုးစုံပုံပေါ်တာမလားအဲ့ဒါပါတယ်လေပထဝီတရဲ့ตาရပွဲဟုတ်တယ်မလားအဲ့ဒီလက်သက်ကြီးတွေရေမချိုးဘဲနဲ့ပြစ်ထားကြည့်ခန္ဓာကိုယ်တွေခေါင်းတွေဟိုနေရာဒီနေရာကုတ်ကြည့်လက်သက်တွေကြားထဲမှာဘာတွေဝင်လဲအပြစ်တွေဟုတ်လားမရှိဘူးလားအဲ့ဒီအပြစ်တွေလည်းပဲမြင်အောင်ကြည့်ရမှာလက်သက်ဘာตาရပွဲရှိလဲတွေ့သမျှအကုန်ရှောက်နိုင်တာနော်ကောင်းတဲ့နေရာလဲနိုင်မကောင်းတဲ့နေရာလဲနိုင်ရတာပဲဟုတ်တယ်မလားမကောင်းတဲ့အဲ့ဒီအပြစ်တွေလည်းပဲမြင်အောင်ကြည့်ရ။ဒါပထဝီဓာတ်ရဲ့အပြစ်တွေပေါ့။ဒီပထဝီဓာတ်တွေရဲ့ตาရပွဲကိုလည်းသိအောင်လုပ်ရမယ်။အပြစ်တွေကိုလည်းပဲသိအောင်လုပ်ရမယ်။ထမ်းမြောက်ကြောင်းကိုလည်းပဲသိအောင်လုပ်ရမယ်။တဲ့ထမ်းမြောက်ကြောင်းဆိုတော့ခုလိုတရားရှုမှတ်တဲ့နည်းပဲနော်။မာရင်မာတယ်၊နှူးညံ့နှူးညံ့တယ်၊ตาရရင်ตาရတယ်၊ယုံမို့ရင်ယုံမို့တယ်စသည်အားဖြင့်ရှုမှတ်လိုက်ပြီဆိုရင်တော့ဒီပထဝီဓာတ်နဲ့ပတ်သက်ပြီးတော့မိမိတို့ကိလေသာတွေမဖြစ်တော့ဘူး။ဟုတ်တယ်မလား။အဘဝတိလိုလည်းတဏှာကိလေသာမဖြစ်တော့ဘူးအဲယုံမုံဝရီအပြစ်တွေမြင်လို့လည်းပဲဒေါသကိလေသာတွေမဖြစ်တော့ဘူးရှုမှတ်နေမှာဆိုရင်ပေါ့နော်မရှုဘူးမမှတ်ဘူးဆိုလို့ရှင်တော့အဲတာယာပွဲလေးတွေလက်သက်လေးလက်လက်လေးကိုယ်လက်သက်လေးဖြစ်နေပြီဆိုရင်တဏှာရင်းနဲ့ตายရတယ်လက်သက်ကြီးကညစ်ပတ်နေပြီဆိုလို့ရှင်လည်းပဲစိတ်ပြက်လက်ပြက်ကြီးထိုင်ပြီးတော့ခြေပြက်လက်ပြက်နဲ့မှိုင်းရင်မှိုင်းနေတတ်ဒေါသနဲ့မဖြစ်တာလဲတုံ့ပြန်ကြလားဟုတ်တယ်မလားအဲ့ဒါမို့မြတ်စွာဘုရားကဒီဓာတ်ကြီးလေးပါးရဲ့တရားပွဲတွေကိုလည်းပဲမြင်အောင်ကြည့်အပြစ်တွေကိုလည်းပဲမြင်အောင်ကြည့်ထမ်းမြောက်ရထမ်းမြောက်ကြောင်းအကျင့်ကောင်းတွေကိုလည်းပဲသိရပါမယ်တဲ့အဲ့ဒီလိုမသိဘူးဆိုရင်တော့တမနာလည်းမဟုတ်ဘူးပြမနာလည်းမဟုတ်ဘူးဒီဘဝမှာမဟုတ်နိဗ္ဗာန်ကိုလည်းပဲမရနိုင်ပါဘူးတဲ့ဒီဓာတ်ကြီးလေးပါးရဲ့တရားပွဲတွေအပြစ်တွေထမ်းမြောက်ကြောင်းတွေကိုအမှန်တိုင်းသိပြီဆိုမှအဲ့ဒီပုဂ္ဂိုလ်ဒီဒီဘဝမှာပင်မဟုတ်ဘူးနိဗ္ဗာန်ကိုရနိုင်ပါတယ်တဲ့ဟုတ်ဒါတော့ပထဝီဓာတ်နဲ့ပတ်သက်တာတွေပေါ့နော်နောက်ပြတော့အာဘောဓာတ်ဆိုတာရှိသေးတယ်ခန္ဓာကိုယ်ထဲမှာပထဝီဓာတ်ဒီထင်းထင်းရှားရှားရှိတယ်လို့အာဘောဓာတ်တွေကလည်းပဲထင်းထင်းရှားရှားရှိတာပဲဟုတ်တယ်မလားအာဘောဓာတ်မှာလည်းပဲခုနပထဝီဓာတ်လိုပဲတဲ့လက္ခဏာရတပိစုပဋ္ဌံပရဋ္ဌံဆိုပြီးတော့သဘောတရား၄မျိုးရှိတယ်အဲ့တော့အာဘောဓာတ်ရဲ့လက္ခဏာကပက္ကရဏလက္ခဏာပါဠိလိုပြောရင်ဗါတယ်လေပက္ကရဏလက္ခဏာမြန်မာလိုပြောရင်တော့ယူစီခြင်းလက္ခဏာရှိတယ်အဘောဓာတ်ဒီဗါလက္ခဏာရှိလေယူစီခြင်းလက္ခဏာရှိတယ်ဇမ္မုတ္တချုပ်ယောဂီတွေတရားရှိမှန်ရှိမှန်ရင်းနဲ့တကူလုံးချွေးတွေယူစီကြနေတယ်လို့စိတ်တိုင်းမှာထင်ရတယ်နဘူးဘဝချွေးတွေထွက်လာပြီးတော့ပါပြင်ပေါ်စီးကြအောင်မေးရနေပြုတ်ကြတာတွေတချို့အဲ့ဒီလိုထင်ရတာနော်တကယ်ချွေးတွေထွက်လာမှတ်ပြီးတော့လက်လေးနဲ့သွားပြီးတော့အဲ့ဒီချွေးလေးတွေတုံးမယ်ဆိုပြီးတော့ရှုမှတ်မှုနဲ့သွားတုတ်တော်လည်းပဲ။ဘာချွေးမှမရှိဘူးတဲ့။အဲ့ဒါအဘောဓာတ်ရဲ့လက္ခဏာတွေထင်းလာတာမလား။ဟုတ်တယ်မလား။အဘောဓာတ်ဒီယူစီခြင်းလက္ခဏာရှိတယ်လို့ဒီလိုနားလည်ရမယ်နော်။အဘောဓာတ်ဆိုတော့ခုနတော့32ခုထာတာထဲမှာခွဲမယ်ဆိုရင်တော့ကျန်တဲ့12ပါးတည်တာအဘောဓာတ်တွေပဲ။ဘိတံဒီမံပုဗောလောဟိတံတိရောမိရောအတုဝတာခေလောသင်္ဃာနိကလတိကာမုတ်တံတိကြီးတလေ ြီးတွေးချွေအစီကဲမျက်ရည်စီကြီးတွေးနှာအစီကျင်ငယ်ဒါတွေကအရေးဓာတ်တွေမလားတီကြီးကလည်းပဲအရေးဓာတ်တွေတလိတ်တွေကလည်းပဲအရေးတွေပဲဟုတ်တယ်မလားပြီးကရောအရေးပဲတွေးတွေကရောအရေးပဲချွေးတွေကရောအစီကဲအစီကဲဆိုတော့ဒီအသားတွေထူတဲ့နေရာတွေမှာအသားနဲ့ဒီအပေါ်အရေးနဲ့ကြားထဲမှာနေတာပေါ့နော်အဲအစီကဲကလည်းပဲဒါအရေးဓာတ်တွေပဲတီးကြီးတလိပ်ပြီးသွေးချွေးအစီကဲမျက်ရည်ရံပညာကမျက်ရည်တွေတရားမှန်မှန်နဲ့မျက်ရည်တွေစီးကြလာတယ်တချို့ယောဂီတွေမှာရှောက်ကြတယ်နော်အဲ့ဒီမျက်ရည်ကဘာတက်လဲအဘောတက်ပဲမျက်ရည်တို့စီကြီးတို့စီကြီးဆိုတာရောမျက်နှာကြီးတွေအစီတွေပြန်တာစီကြီးတွေပဲနော်မိမိတို့မျက်နှာအစ်စ်မပေးဘူးတဏှာကားတွေပေါင်တာတွေမလိမ့်ဘူးတဏှီကုန်ပြက်တာကြည့်မျက်နှာအစီတွေပြန်လာတာမလားဟမ်အဲ့ဒါအစီပဲနော်မျက်ရည်စီကြီးဟာလေမျက်ရည်စီကြီးနှက်မျက်ရည်စီကြီးတွေးပြဇာတ်မှာတရားတိုင်းတိုင်းနဲ့တချို့တွေးတွေထွက်လာတယ်တွေးတွေကကြကြလာတယ်လို့စိတ်ထဲမှာထင်ရတယ်တဲ့အဲ့ဒါဘာတတ်တယ်လဲအဘောဓာတ်ဒီမျက်ရည်စီကြီးတွေးနှက်နှက်ကလည်းပဲဒါအရေးဓာတ်အဘောဓာတ်ပဲနော်နှက်အစေးတဲ့အစေးဓာတ်လေးတွေကတော့ဒီအယူနှစ်ခုကြာအယူအဆက်ဒီကြားထဲမှာရှိတာအစေးဓာတ်လေးတွေနော်နောက်ပြီးတော့နှက်အစေးကျင်းငယ်ဒါတွေကလည်းပဲထင်ရှားတယ်လုံးဝအရေးဓာတ်တွေပဲနော်မှန်ရလားဒါမို့ဒီ12ပါးဒီဓာတ်အပြင်ပြောရင်မြတ်စွာဘုရားကအဘောဓာတ်ပါတဲ့အဲဒါမျိုးအဘောဓာတ်ဒီယူစီးခြင်းလက္ခဏာရှိပါလေဒီယူစီးတတ်တဲ့ဒီအရည်တွေကအစိဓာတာမရှိဘူးဆိုလို့ကျင်တော့သွားခြင်းတိုင်းသွားပြီးတော့ယူခြင်းတိုင်းယူနေမှာပဲဟုတ်တယ်မလားအရည်တလေးတွေမိမိတို့အဝတ်တွေပေါ်တုံးကြည့်အစိဓာတ်မရှိတော့အောက်တစ်ခါလက်ထွက်ကြတာမလားအရည်ဓာတ်နော်အဲဒါမျိုးအရည်ယူစီးခြင်းလက္ခဏာရှိပါလေတဲ့အဘောဓာတ်ကနောက်ဘ ிய ူဟနရတာတဲ့တိုးပွားခြင်းကိစ္စရှိပါတယ်တဲ့အရေးနဲ့ထိလာပြီဆိုလို့ချင်းတဖြည်းဖြည်းနဲ့ရေးနဲ့ထိတဲ့အရာတွေကပွားပွားပွားပွားပြီးတော့တိုးလာတယ်မလားဟုတ်တယ်မလားရေးနဲ့ထိမယုံလို့ချင်းမိမိတို့လက်တွေအကြာကြီးရေးထဲမှာစိန်စားကြည့်လက်ချောင်းကြီးတွေဘာဖြစ်လာလဲပွားလာတယ်ပဲတွေစိန်ကြည့်ရေးထဲစိန်ကြည့်ကြာလို့ချင်းဒီပဲတွေဘာဖြစ်လာလဲဆန်နေလည်းပဲငိုတော့ကကြည်ကြည်လေးလေးတည်တည်လေးတွေရေစိမ့်တော့ဖွာလာတာမလားငားမွန်ကြောက်တည်းအရင်တော့တည်တည်လေးတွေစီလို့ခေါ်တဲ့အရေးဓာတ်နဲ့တည်တော့ငားမွန်ကြက်ကြီးတွေအကြီးတွေဖြစ်လာတာမလားကြည်တော့တော့တည်တည်လေးတဲဦးတဲ့ရှဲကနေတက်လိုက်ဟာတဲဦးကြီးတစ်ချက်လုံးပြည့်သွားတာပဲနော်အဘောဓာတ်ကအဲ့ဒီလိုတိုးပွားခြင်းကိစ္စရှိတယ်တဲ့တိုးပွားအောင်လုပ်ပေးနိုင်တယ်လို့ဆိုလိုတယ်နော်အဘောဓာတ်ဒီဦးဇင်းတို့ယောဂီတော်စင်တို့ခန္ဓာကိုယ်ထဲမှာလည်းပဲအဘောဓာတ်တွေများလာရင်ဒီပုံကိုယ်တွေကဖတိပုံကြီးတွေဖြစ်လာတာဟုတ်တယ်မလားပွင့်တို့လိုနော်ကျူကျူသင်းတို့လိုအကြီးကြီးတွေဖြစ်လာအဲ့ဒါဘာဓာတ်တွေများလို့လဲအဘောဓာတ်တွေများလို့ဟုတ်တယ်မလားအဘောဓာတ်တွေဒါကြောင့်မို့ဘ ிய ဝနာရတာတဲ့တိုးပွားခြင်းကိစ္စရှိပါတယ်ကိုယ်ခန္ဓာကိုယ်လေးကငိုလုံးကတည်တည်လေးတချို့ဝါခြင်းလို့မို့ရေမြတ်မြတ်တော့မြတ်မြတ်တော့တောင်းတောင်းရင်တော့ဘွေးကထိတ်မရတော့ဘူးနော်ဘာတို့ကြီးတွေဖြစ်လာတာမလားဖတိဘုတ်ကြီးတွေဖြစ်လာတာเนาะဂျပန်နိုင်ငံကဆူမူနဗန်သမားကြီးတွေကြည်ကြည်ပေါ့သူတို့ရဲ့ခန္ဓာကိုယ်အဲ့လောက်ဘာဖြစ်လို့ကြီးလာလဲမေးရေဓာတ်တွေများလို့အဘောဓာတ်တွေများလို့ဟုတ်တယ်မလားဇာမှုအဘောဓာတ်ဒီဘာကိစ္စရှိတဲ့လဲတိုးပွားခြင်းကိစ္စရှိပါလေတဲ့နောက်ပြတော့သင်္ဂဟပစ္စုပ္ပထာနာအဘောဓာတ်တွေကိုယောဂီတွေတရားရှိရင်ရှိနေရှုလိုက်ပြီဆိုရင်မိမိတို့ရဲ့စိတ်ထဲမှာစေတွဲတယ်လုံခဲတယ်ပူးကန့်နေတယ်စီးကန့်နေတယ်လို့စိတ်ထဲမှာထင်ရပါတယ်တဲ့အဲ့ဒီလိုထင်လာပြီဆိုရင်လည်းဒါအဘောဓာတ်ပဲနော်ဒါမှမဟုတ်တချို့တချို့တရားမှန်မှန်နဲ့ဒီထိုင်နေထိတယ်ထိုင်နေထိတယ်မှန်မှန်နဲ့တင်မနဲ့ကြမ်းမြင်နဲ့ထိနေတဲ့နေရာတွေမှတ်တယ်လက်နှစ်ဘက်ထားထားလို့လက်ချင်းထိထားတဲ့နေရာတွေမှတ်တယ်မှန်မှန်နဲ့အဲ့လက်နှစ်ဘက်ကြားတွေကစီးကပ်ကပ်သဘောလေးတွေတွေ့ရတယ်တဲ့တချို့ယောဂီတွေလျှောက်တယ်နော်အဲ့ဒီလိုတွေတွေ့ခြင်းဒီဒါဘာတတ်ကိုတွေ့တာလဲအဘောဓာတ်ကိုတွေ့တယ်လို့ခေါ်တယ်တချို့ကြတော့လည်းပဲဈဉ္ဉံရှောင်ရင်း ကြွားတယ်လို့ရှုလိုက်ပြီဆိုလို့ချင်းခြေပွားနဲ့ကြံငင်းတဲ့ကကတ်နေတယ်လို့ကောင်းနေကတ်ထားတယ်လို့ပဲတဲ့ရှေးတွေ့တဲ့သဘောလေးတွေညာထဲမှာထင်းလာတယ်နော်တကယ်တမ်းတော့ဘာကောမှမရှိပါဘူးအပေါ်တက်လေးတွေမြင်လာတယ်မှန်ရလားချလိုက်ပြီဆိုလို့ချင်းလည်းပဲထမင်းလုံးတွေဘော်နင်းလိုက်လို့ပဲစီကက်ကက်ကြီးခြေတော်နဲ့ကြံငင်းတဲ့ထိတော်တဲ့သဘောလေးတွေသိရတယ်တဲ့အဲ့ဒီလိုသိတာလည်းပဲဒါဘာတက်ကိုသိတာလဲအဘောဓတ်ကိုသိတာပဲဟုတ်တယ်မလားဇေမှုအဘောဓတ်မှန်ရင်သင်္ဃဟပစ္စုပ္ပတနာဆေးတွယ်ခြင်းသဘောလုံခဲခြင်းသဘောဆေးကတ်ခြင်းသဘောရှိပါတယ်တဲ့ဒီသဘောလေးတွေလည်းပဲယောဂီတော်တော်များများကတွေ့နေကြပြီနော်အဲ့ဒီလိုတွေ့နေပြီဆိုရင်အဘောဓတ်ရဲ့သဘာဝလက္ခဏာတွေကိုမိမိတို့သိပြီလို့ဒီလိုနားလည်ရမယ်နော်အဘောဓတ်ရဲ့ပင်ကိုယ်လက္ခဏာသည်ယူစည်းခြင်းလက္ခဏာရှိပါတယ်ပထဝီဓာတ်ရဲ့ပင်ကိုယ်လက္ခဏာသည်ကြံတန်နူးညံ့ခြင်းသောလက္ခဏာရှိတယ်။ဒါကိုယ်ပိုင်လက္ခဏာတွေတစ်ခုနဲ့တစ်ခုမတူဘူးเนาะ။အဲ့ဒါမျိုးတစ်ခုနဲ့တစ်ခုမတူဘူး။မိမိတစ်ခုတည်းနဲ့သာဆိုင်တဲ့လက္ခဏာကိုသဘာဝလက္ခဏာလို့ခေါ်တယ်။အဲ့တော့အဘောဓာတ်ကိုရှုတဲ့နေရာမှာဒီလိုယူစည်းတာတွေ၊စေတွယ်တာတွေ၊လုံခတာတွေ၊တိုးပွားတာတွေသိယုံနဲ့အခြေနဲ့နေလို့မရဘူး။နောက်တစ်ဆင့်တာမညာလက္ခဏာတွေပါသိအောင်ဆက်ရှုပါမှာ။မှန်ရဲ့လား။အဘောဓာတ်မှာလည်းပဲအနိစ္စဒုက္ခအနတ္တလို့ခေါ်တဲ့မမျက်စင်းရဲ့အဆိုးများနှစ်သာသာမရှိတဲ့တာမညာလက္ခဏာတွေရှိတယ်။ဟုတ်တယ်မလား။ရှင်ရှင်ရှင်နဲ့ယူစည်းတဲ့သဘောတွေရက်မာကြောက်တဲ့သဘောတွေရောက်လာတဲ့သဘောလေးတွေနဲ့တွေ့ရတယ်လေ။ယူစည်းတဲ့သဘောတွေရက်သွားတာကပြတ်သွားတာပဲနော်။ဟုတ်တယ်မလား။အဲဒါကိုအနိစ္စလက္ခဏာသိတယ်လို့ခေါ်တာမို့ယူစည်းတဲ့သဘောတွေမိုင်းမိုင်းနဲ့အဲတောက်လျှောက်ဒလဇာဖြစ်ပြီးပြတ်နေကြတယ်မြင်လာပြီဆိုရင်ဟာယူစည်းတဲ့အဘောဓာတ်တွေကလည်းပဲမကောင်းဘူး။ဒုက္ခလက္ခဏာတွေလို့ဉာဏ်နဲ့မှထင်လာတယ်เนาะအဲ့တော့ဒီသဘောတရားတွေကိုဖြစ်ပြီးငါမပြတ်ခြင်းဘူးလို့ကိုယ်ကစိတ်ထဲမှာတောင်းတနေတော့လည်းပဲမရဘူးသူသဘောသူဆောင်တာဖြစ်ပြီးပြတ်တာပဲဟုတ်တယ်မလားပေါ်ပြီးပျောက်သွားတာပဲအဲ့တော့ဒါတွေကအနစ်သာသာဘာတစ်ခုမှမရှိဘူးငါရဲ့လူသူလည်းပဲမလိုက်ဘူးစိတ်ထဲမှာဒီလိုထင်လာတယ်เนาะအရင်တုန်းကတော့ဒီပထဝီဒီအဘောတွေရဲ့သဘာဝလက္ခဏာတွေတာမညာလက္ခဏာတွေမသိခင်တော့ခန္ဓာကိုယ်အထယ်တရက်အနေနဲ့စိတ်ထဲမှာထင်ခဲ့တယ်နော်အဲယောက်ျားကြီးပဲမိန်းမကြီးပဲလက်ကြီးပဲခြေတော်ကြီးပဲခေါင်းကြီးပဲမျက်လုံးကြီးပဲသွားပဲစသည်အားဖြင့်စိတ်ထဲမှာမထင်ခဲ့ဘူးလားအဲ့ဒီလိုအထင်တွေကတပြေးပြေးနဲ့သဘောလေးတွေတိလာပြီဆိုအထင်တွေပျောက်သွားတာမလားအဲ့ဒီလိုအထင်တွေပျောက်သွားတာကအနတ္တလက္ခဏာကိုသိတယ်လို့ခေါ်တယ်နော်သူပဲငါပဲပုဂ္ဂိုလ်ပဲတတ္တဝါပဲလို့စိတ်ထဲမှာမထင်တော့ဘူးဒါသဘောလေးတွေပဲရှိတယ်လို့စိတ်ထဲမှာသိလာရင်ဒါအနတ္တလက္ခဏာကိုသိတယ်လို့ခေါ်တယ်။အဲ့ဒီလိုအိဋ္ဌဒုက္ခအနတ္တလက္ခဏာကြီးသုံးပါးသိမှအဘောဓာတ်ရဲ့တာမညာလက္ခဏာကိုသိပါတယ်တဲ့။မှန်ရဲ့လား။ဒါကြောင့်မို့အဘောဓာတ်ကိုလည်းပဲအဲ့ဒီလိုသဘာဝလက္ခဏာရောတာမညာလက္ခဏာကိုသိအောင်ရှုရမှာနော်။အဲ့တော့အဘောဓာတ်ကိုလည်းပဲမှတ်မိတော့အောင်ကျေးဇူးတော်ရှင်မဆီဆရာတော်ဘုရားကြီးရေသာတီကုန်ထားတဲ့လင်္ကာလေးလိုက်ဆိုရအောင်နော်အေတဏီယုစီတမီအေတဏီယုစီ
တ
မီစုထိုင်းဖွန်ထွားတူပွားစီတီအေတဏီယုစီတမီ
အေတဏ
ီယ
ု
စီတမီစုထိုင်းဖွန်ထွားတူပွားစီတီအယေတဏီယုစီတမီအယေတဏီယ
ုစ
ီတမီစုထိုင်းဖွန်ထွားတူပွားစီတီစုထိုင်းဖွန်ထွားတူပွားစီတီစေကပူတွဲလုံခဲထင်သည
်
စေကပူတွဲလုံခဲထင်သည်လေလျက်ကြာသွားညံအားထင်သည်လေလျက်ကြာသွားညံအားထင်သည
်
အဘောဓာတ်သီမတ်မြတ်ယောဂီအယေတဏီယုစီတမီအယေတဏီယ
ုစ
ီတမီစုထိုင်းဖွန်ထွားတူပွားစီသည
်
စေကပူတွဲလုံခဲထင်သည
်
လေလျက်ကြသွားညာအားထင်သည
်
အာဘောဓအတိမတ်မြတ်ယောဂီအယေတနီယုစီတမီ
အယေတနီယုစ
ီတမီစုထိုင်းဖွန်ထွားတူပွားစီတီ
စုထိုင်းဖွန်ထွားတူပွားစီတ
ီစေကပူတွဲလုံခဲထင်သည
်
စေကပူတွဲလုံခဲထင်သည်လေလျက်ကြသွားညာအားထင်သည
်
အဘောဓအတိမတ်မြတ်ယောဂီကဲဆိုကြည့်မယ်ဘောဓတ္တိမိမိတို့ရွှင်းမှန်နဲ့ထင်းလာပြီဆိုရင်ယူစီးတယ်လို့လည်းပဲမြင်လာတတ်တယ်။စူစူထိုင်းတိုင်းကြီးတွေဖြစ်နေတယ်လို့လည်းပဲမြင်လာတတ်တယ်။ဖွမ်းမထတာတူပွားနေတယ်လို့လည်းပဲညာနဲ့မှထင်းလာတတ်တယ်။စေကတဲ့သဘောပူတော့တဲ့သဘောလုံခဲတဲ့သဘောတွေလည်းညာနဲ့မှထင်းလာတတ်တယ်။ယမဏ်ညာငါကြတော့လည်းပဲလေးလေးလေးလေးပြီးတော့ကြသွားတယ်လို့လည်းပဲညာနဲ့မှထင်းလာတတ်တယ်တဲ့။မိမိတို့စဉ္ညာနေဖြုတ်ပြီးတော့ထိုင်းတော့မယ်ထိုင်းတဲ့နေရာသွားထိုင်တဲ့နေရာရောက်လို့မတ်တက်ရတော့ရတယ်ရတယ်ရရကနေထိုင်ရင်တော့ထိုင်ရင်နေထိုင်တော့ထိုင်နေထိုင်နေထိုင်နေဆိုပြီးတော့ထိုင်ကြလိုက်တဲ့အခါမှာလေးလေးလေးလေးပြီးတော့မိမိတို့ရဲ့ခန္ဓာကိုယ်ကြီးကြမသွားဘူးလားအဲ့ဒီသဘောလေးတွေထင်းလာရင်ဉာဏ်ထဲမှာမြင်လာရင်ဒါအဘောဓာတ်ကိုမြင်တယ်လို့ခေါ်တယ်မှန်ရဲ့လားတချို့ပုဂ္ဂိုလ်တွေဆိုလို့ရင်ထင်းယုံနေမကဘူးမထိနိုင်လို့ဘုံနဲ့ဆိုတော့တစ်ခါတည်းပြုတ်ကြတာနော်ခန္ဓာကိုယ်ကြီးတွေလေးလုံးတော့ဟုတ်တယ်မလားထိုင်ရအထရကနေပြီးထိုင်မယ်ဆိုထိုင်နေတာဟုတ်နဲ့ဆိုရပြုတ်ချအာဘောဓတ္တိယာရှေ့ရဥဆောင်နေတာဟုတ်နော်အာဘောဓတ္တိအဲ့ဒီလိုထင်ထင်ရှားရှားမြင်ရအဲ့ဒီလိုမြင်လာပြီဆိုရင်ဒါအာဘောဓရဲ့သဘာဝလက္ခဏာကိုသိပြီလို့ခေါ်တယ်နော်ရှင်မိုင်းနဲ့ခုနအာဘောဓရဲ့တာမညာဖြစ်ပြီးပြတ်သွားတဲ့တာမညာလက္ခဏာလေးလည်းပဲသိအောင်ရှင်းရမယ်မသိသေးရင်လည်းသိအောင်ရှင်းရမယ်သိပြီးပြီဆိုရင်လည်းပဲဒီသဘောတွေထပ်ကလည်းလည်းပေါ့ထပ်ကလည်းလည်းရှင်းရမှာပဲနော်အဲ့တော့အာဘောဓရဲ့လက္ခဏာရတပိစုပဌံဗဒထံนี่လည်းပဲသိပါပြီဆိုတော့နောက်တစ်ပါးသွားမယ်တေဇောဓာနော်တေဇောဓာဆိုတာတော့သူ့ရဲ့လက္ခဏာကဩနတ္တလက္ခဏာတဲ့တေဇောဓာရဲ့လက္ခဏာသည်ပါဠိလိုပြောရင်ဘယ်လိုပြောမလဲဩနတ္တလက္ခဏာဆိုတော့ပူခြင်းလက္ခဏာရှိတယ်တေဇောဓာသည်ဘာလက္ခဏာရှိလဲတိသောတ္တိပူခြင်းလက္ခဏာရှိတယ်အဲ့ဒီပူရာနေပြီတဖြည်းဖြည်းနဲ့ယော့သွားရင်တော့နှွေးသွားတာပေါ့အဲ့တော့နှွေးတာလည်းပဲတိသောတ္တရဲ့လက္ခဏာပဲနော်အဲ့ဒီနှွေးရာနေတဖြည်းဖြည်းနဲ့ယော့ယော့ယော့ယော့သွားရင်အေးမသွားဘူးလားအဲ့တော့တာမန်ရေတဲ့ကိုလက်လေးနိုင်ကြည့်နည်းနည်းလေးနှွေးတဲ့သဘောမရှိဘူးလားနှွေးတယ်နော်အဲ့ဒါတိသောတ္တပဲအဲ့ဒီတာမန်မြစ်တွေတဲကမူးတွေတဲကရေတွေနိုင်ပြီနောက်ရေဦးထဲမှာခတ်ထားတဲ့ရေတွေနိုင်ကြည့်ပို့ပြီးတော့မအေးဘူးလားအေးပါနောက်တစ်ခါရေခဲရေတဲရေခဲရေဘုံကြီးတဲကရေတွေတဲကိုလက်နိုင်ကြည့်ပို့ပြီးတော့မအေးဘူးလားအေးပါတစ်ဆင့်တစ်ဆင့်အဲ့ဒီလိုပြောင်းလဲသွားတဲ့အဲပူရာကနေနှွေနှွေရာကနေအေးအေးသွားတဲ့ပူသဘောနှွေသဘောအေးသဘောတွေကိုဘာလို့ခေါ်လဲဒီသောဓာတ်တဲ့မိမိတို့ရဲ့ခန္ဓာကိုယ်ထဲမှာလည်းဒီလက္ခဏာတွေထင်ထင်ရှားရှားရှိတယ်နော်တချို့ယောဂီတွေရှောက်ကြတာမှန်ရင်မှန်ရင်မှန်နဲ့တကူလုံးပူကြက်တောင်နေတာပဲ မီးတွေနဲ့ရှို့ခံထားရတယ်လို့ပဲလို့စိတ်ထဲမှာထင်ရတယ်တဲ့အဲ့ဒါဗဒတ်တွေကိုသိနေတာလေအရှင်လက်လက်ငရဲကြနေသလားလို့အောင်းမေးရတယ်တဲ့တပည့်တော်တို့အာဂုတုတွေမြန်အရင်ဘဝတော်မှာဗာရီမြန်လောက်ခဲ့လို့အာဂုတုဆိုးကျိုးတွေခံစားနေရတယ်လည်းမသိဘူးအမှန်တော့မဟုတ်ပါဘူးဒီသောတတ်တွေမိမိရဲ့ဉာဏ်ထဲမှာထင်ထင်ရှားရှားမြင်လာတာရှုဝမအတ္တမရိယာကောင်းလို့နော်စတိုင်းကစားဒါတွေပဲမြင်ရမလဲတပည့်ပြည့်နဲ့တမရိအာကောင်းနေဒီသဘောတွေမြင်ရနေပဲနော်ကြောင့်မို့အဲ့လိုပူရင်လည်းပဲပူတယ်လို့ပဲမှတ်ပြရတယ်ပူတာပူတယ်လို့သိရင်ဒီသောတတ်ရဲ့သဘာဝလက္ခဏာကိုသိတယ်လို့ခေါ်တယ်နော်ဒီလိုကြတော့လည်းပဲအဲဒီလိုမိုင်းမိုင်းနဲ့ပူရလေးပြုံးကနေရပ်ပြီးတော့နှွေးနှွေးလေးခြံတဲ့သဘောလေးလည်းသိရတယ်တဲ့တချို့ကြတော့လည်းပဲခန္ဓာကိုယ်တစ်ခုလုံးအေးစိတ်နေတဲ့သဘောလေးတွေသိရအဲ့တော့ဒီပူသဘောနှွေးသဘောအေးသဘောတွေဒီဗာတတ်တယ်လေတိဇောတရဲ့လက္ခဏာတွေပါတဲ့အဲဒီလိုတိဇောတကိုသိပြီဆိုအဲ့ဒီလက္ခဏာအပြင်လည်းသိတတ်တယ်နော်တစ်ခါကြတော့လည်းပဲပရိပါစနာတာဒီတိဇောတကရှင်းချက်စီတတ်တဲ့ကိစ္စရှိပါတယ်တဲ့သူနဲ့အတူဖြစ်ဖက်ရုပ်တွေကိုသွားရင်းရော်သွားစီရှင်းချက်စီတတ်တဲ့သဘောတရားရှိနော်အဲ့ဒါတွေကတော့ထင်ကြပါလေပူလာပြီဆိုမှတော့တဖြည်းဖြည်းနဲ့မဖြစ်သွားလဲရင့်သွားတာပဲဟုတ်တယ်မလားကြက်သွားတာပဲအဲဒဲဦးထဲမှာဒဲဦးမမီးဘူပေါ်ဒဲဦးတင်အဲ့ဒီပေါ်မှာအသားတုံးလေးပြစ်ချကြည့်လိုက်အဲ့ဒီအသားတုံးတဖြည်းဖြည်းနဲ့မဖြစ်သွားလဲဘာကြောင့်ကြက်တာလဲပူလို့မှုတေဇောတကြောင့်မလားဒါကြောင့်မို့ဒီတေဇောတကပူတွေများလာပြီဆိုလို့ရှင်ရှင်းသွားတာရှင်းသွားတယ်ဆိုတာခန်းချောက်သွားတာနော်ဒါကြောင့်မို့ဦးဇင်းတို့ယောဂီသူတော်ဇင်းတို့ရဲ့ခန္ဓာကိုယ်ထဲမှာတေဇောတတွေများတဲ့လူကဘလောက်စားစားဘလောက်တော့မဟုတ်ပါဘူးပိတ်မိန်လေးတွေဟုတ်တယ်မလားအယူပေါ်အည်တင်တဲ့ခန္ဓာကိုယ်လေးတွေပေါ့နော်အဲအဲ့ဒီခန္ဓာကိုယ်တွေကခန္ဓာကိုယ်ပိုင်ရှင်တွေကတေဇောတတွေများလို့ဟုတ်တယ်မလားအပူအားကြီးတဲ့လူတွေကမဟုတ်ပါဘူးဘယ်လောက်စားစားရမို့အဲ့ဒီအပူတွေကအားကြီးတော့ဒီအသားတွေဒီကိုမတိုးပွားစေဘူးနဲ့ကြုံကြုံကြုံကြုံသွားဒါကိုရင့်တယ်လို့ခေါ်ရင့်ကျက်စီတယ်လို့ခေါ်တယ်နော်အဲ့ဒီလိုလည်းပဲညာနဲ့မှာတချို့ယောဂီရဲ့ညာနဲ့မှာထင်လာတတ်ပါတယ်တဲ့ရှင်မိုင်းနဲ့ခန္ဓာကိုယ်ကြီးရင့်ကျက်သွားတယ်လို့စိတ်ထဲမှာထင်ရနောက်ပြကြတော့မတ္တဝနုပတနာမတ္တဝနုပဒါနာပစ္စုပဒါနာနူးညံ့တယ်လို့လည်းပဲညံ့တဲ့မှာထင်လာတတ်ပါတယ်တဲ့ပူတယ်နွေးတယ်ရွှင်ရွှင်နဲ့တကူလုံးကနူးနူးညံ့ညံ့ပျော့ပျော့ပြောင်ပြောင်သဘောလေးတွေတစ်ခါတစ်ခါညံ့တဲ့မှာထင်လာတတ်တယ်တဲ့ပူပါများလာရင်လည်းပဲဒီတခြားပထဝီဓာတ်တွေအဘောဓာတ်တွေဒီသောဓာတ်တွေကအင်းဝါယောဓာတ်တွေကနူးညံ့တဲ့အဖြစ်ပြောင်းသွားပြန်တာပဲအဲ့တော့နူးညံ့တယ်လို့စိတ်ထဲမှာတချို့ယောဂီတွေစိတ်ထဲမှာထင်ရဥပမာဖျောင်းနိုင်လေးတွေမီးနဲ့တို့ကြည့်ပေါ့နော်ဖျောင်းနိုင်မီးနဲ့တို့လိုက်ပြီဆိုမီးပူပေးလိုက်ပြီဆိုဖျောင်းနိုင်တွေဘာဖြစ်သွားလဲနှုတ်ကတော့မာတောက်နေတဲ့ဖျောင်းနော်မီးနဲ့တို့တော့ဘာဖြစ်သွားလဲပျော့ပြီးနှုတ်သွားတာမလားတန်လုံးကြီးတွေဘလောက်ပဲမာတယ်ပျော့ပျော့မီးရဲရဲတာကြကြဖုတ်ကြည့်ဒီတန်လုံးကြီးတွေကွေးချင်တယ်လို့ကွေးလို့ရတယ်ကောက်ချင်တယ်လို့ကောက်လို့ရတယ်ဟုတ်တယ်မလားတန်တွေကအဲ့ဒီလိုနှုညံပျော့ပျောင်းသွားအောင်ဘာတက်ကလုပ်ပြတာလဲတိဇောတကလုတ်ပြတာနော်ဒါကြောင့်မို့တစ်ခါတခါအဲ့ဒီလိုယောဂီတော်စင်းနေတဲ့ညံထဲမှာတိဇောတတွေမြင်လာပြီဆိုလို့ချင်းအဲ့လိုနူးညံ့တဲ့သဘောလေးတွေအနေအချင်းလည်းပဲမြင်လာတတ်ပါတယ်တဲ့အဲ့ဒီလိုငါးရခန္ဓာကိုယ်ကြီးနူးနူးညံ့ညံ့ကြီးပဲရက်တခါမှလည်းနူးနူးညံ့ညံ့ကြီးစဉ်ညံကြောက်တခါမှလည်းနူးနူးညံ့ညံ့ကြီးအဲ့နေရင်လည်းပဲကလေးနဲ့ကိုယ်ခန္ဓာကိုယ်နဲ့ထိတယ်လို့မထင်ကြဘူးတချို့ယောဂီတွေအဲ့ဒီလိုတွေမကြမ်းမကြမ်းရောက်တယ်နော်နူးညံ့ပေါ့ပနေတဲ့သဘောလေးတွေကိုကိုပြုတ်မှုလှရှားတဲ့အမူအရာတိုင်းကိုယ်တိုင်းဆန်တိုင်းနုနုညံ့ညံ့လေးတွေပဲကိုယ်နေရတယ်နုနုညံ့ညံ့လေးတွေပဲဆန့်နေရတယ်လေးတယ်လို့မထင်ရတော့ဘူးညောင်းတယ်လို့မထင်ရတော့ဘူးနော်ကိုယ်စိတ်တိုင်းကြပဲဒီခန္ဓာကိုယ်လေးတွေကနောက်ကနေလိုက်လိုက်ပြီးတော့ကိုယ်ပြီးနေတယ်ဆန့်ပြီးနေတယ်လှရှားပြီးနေတယ်လို့စိတ်ထဲမှာညံထဲမှာထင်လာပြီဆိုရင်တေဇောဓာတ်တွေမြင်လာပြီလို့ဒီလိုနားလည်ရမယ်နော်မှန်ရလားဒါကြောင့်မို့မြတ်စွာဘုရားကတေဇောဓာတ်တွေဒီဩနတလက္ခဏာပူတဲ့သဘောနှွေးတဲ့သဘောအေးတဲ့သဘောလက္ခဏာရှိပါတယ်တဲ့။နောက်ပရိပါစနာတသာသူနဲ့အတူဖြစ်ပဲရုပ်တွေကိုရင်းကျက်စေတတ်တဲ့ကိစ္စလည်းပဲရှိပါတယ်တဲ့။မတ္တဝါနုပဒါနာပိစုပဒါနာနူးညံ့ဒီလိုစိတ်ဓာတ်မှလည်းပဲထင်စေတတ်ပါတယ်တဲ့။အဲ့တော့အဒီတိဇောဓာတ်တွေကိုလည်းပဲမှတ်မိတော့အောင်လင်္ကာလေးလ လိုက်ဆိုကြရအောင်အပူအနှွေးအေးတမြီပူငွေပေးလျက်ရင်ကျက်စေသည်အပူအနှွေးအေးတမြီပူငွေပေးလျက်ရင်ကျက်စေသည်နူညံပြောပြောင်းဆင်လောင်းပေးသည်နူညံပြောပြောင်းဆင်လောင်းပေးသည်ပေါ်လျက်ပေါ်လျက်ကြွားတတ်ထင်သည်ပေါ်လျက်ပေါ်လျက်ကြွားတတ်ထင်သည်တိဇောတတိမတ်မြယောဂီတိဇောတတိမတ်မြယောဂီအပူအနှွေးအေးတမြီ
အပူအနှွေးအေးတမြီ
ပူငွေပေးလျက်ရင်ကျက်စေသည
်
နူညံပြောပြောင်းဆင်လောင်းပေးသည်ပေါ်လျက်ပေါ်လျက်ကြွားတတ်ထင်သည
်
တိဇောတတိမတ်မြယောဂီတိဇောတတိမတ်မြယောဂီအပူအနှွေးအေးတမြီပူငွေပေးလျက်ရင်ကျက်စေသည
်
နူညံပြောပြောင်းဆင်လောင်းပေးသည်ပေါ်လျက်ပေါ်လျက်ကြွားတတ်ထင်သည
်
တိဇောတတသီမတ်မြယောဂီ
တ
ိဇောတတသီမတ်မြယောဂ
ီဆိုမဲ3ခေါ့
ဇောဒတ်ဆိုတာပူတဲ့သဘောနှွေးတဲ့သဘောအေးတဲ့သဘောပါပဲတဲ့ပြီးတဲ့ခါမှလည်းပဲရင်းကျက်တဲ့အနေနဲ့လည်းပဲယောဂီတွေရဲ့ဉာဏ်ထဲမှာထင်လာတတ်ပါတယ်တဲ့နူးညံ့တဲ့အနေနဲ့လည်းပဲပျော့ပြောင်းတဲ့အနေနဲ့လည်းပဲထင်လာတတ်ပါတယ်ယမ္မညံကကြတော့ဒီဇောဒတ်ဒီအကောင်းလာပြီဆိုလို့ရှင်စဉ္ညာကြောက်တဲ့ခါမှကြွတယ်လို့မိမိတို့ချူလိုက်ပြီဆိုခြေတော်လေးကပော့ပြီးတော့ကြွတယ်လာတယ်လို့စိတ်ထဲမှာထင်ရတယ်နော်တမာရီအကောင်းတဲ့ယောဂီတွေကဒီတိုင်းပဲထင်လာဒီတိုင်းပဲမြင်လာတာနော်ဒါကြောင့်မကြမကြအဲ့ဒီလိုယောဂီတွေဦးစင်းတို့ကိုရှောက်ကြတယ်ကြွတယ်ကြွတယ်ကြွတယ်လို့မလိုက်ဘူးသူတပြေးပြေးနဲ့ပေါ့တက်ပြီးတော့ကြွတက်လာတဲ့သဘောပေါ့ပေါ့ပေါ့ပေါ့ပြီးတော့ကြွတက်လာတဲ့သဘောလေးတွေတွေ့ရတယ်ဗျာတဲ့အဲ့တော့အဲ့ဒီလိုပေါ့ပြီးတော့ကြွတက်လာတဲ့သဘောလေးတွေတည်ခြင်းသည်ဒါတေဇောဓာတ်ကိုသိတယ်လို့ခေါ်တယ်နော်ပေါ့တဲ့သဘောကတေဇောဓာတ်ဥဆောင်တဲ့သဘောတွေပဲနော်တေဇောဓာတ်တွေအကောင်းလာပြီဆိုရင်သူကအပေါ်ပဲတက်တာမယုံလို့ရှင်ကွင့်ပြင်သွားပြီးတော့အဲမျက်ချောက်တွေတိရွက်ချောက်တွေမိရှုကြည့်ဒီအပူဓာတ်တွေကမိညွန့်နေရအပေါ်တက်တာလားအောက်သွားတာလားအပေါ်ထောင်တက်တာမလားမိတက်ကအပေါ်တဲ့သဘောရှိတယ်နော်အဲတော့ဦးစင်တန်ပဇာနာပပတရားထဲမှာမှာလာပဲအသေးစိတ်အမူအရာရှုမှတ်ပုံဒီမှာဦးစင်အဲဟောတော့အခုလိုကြွတဲ့အခိုက်မှာပေါ်တက်လာတဲ့သဘောမြောက်တက်လာတဲ့သဘောတွေကဒါတိဇောဓာတ်ရဲ့လက္ခဏာတွေပဲဦးဇင်ဟောတော့ဦးဇင်လေးတပါးကဦးဇင်တရားကိုနားထောင်ပြီးတော့ဟာဦးဇင်နဲ့အဲ့ဒါမှနေတဲ့ သူကဥစဉ်ကလာဆရာလောက်တယ်လဲမှားနေတဲ့တဲ့ပေါ်တာတည်သောတာမဟုတ်ဘူးပြတယ်ပထဝီတတ်တဲ့ဒါဒါကြည့်လေးပါနဲ့ပထဝီလည်းပဲဟုတ်ပါတယ်လို့ဒါပေမဲ့တည်သောတာအာကောင်းလို့ပေါ်တာတည်သောတာဥဆောင်နေတယ်ကြွားတဲ့အခိုက်တမှာဖြစ်တဲ့ရုပ်တွေပေါ်တယ်ဆိုတာတည်သောတာကဥဆောင်တာပထဝီကနောက်လိုက်ဖြစ်သွားတယ်ပထဝီတမပေါ့မို့ပါတယ်ဒါပေမဲ့တည်သောတာကြောင့်ပေါ်တဲ့ကြွားတဲ့ပြီးတော့သွားတာခုနမီးတွေကြည့်ပါလားမီးဖူထုံးကြည့်မီးမွေးကြည့်အပေါ်ဘက်တက်တာအောက်ဘက်တော့မကြောက်ပေါ်လို့လားလေးလို့လားမီးကတည်သောလားပထဝီလားတည်သောမလားလေရင်မြန်ကြီးတွေဥစဉ်အဲ့တရားတွေမှာပါပါတယ်လေရင်မြန်ကြီးတွေကောင်းငင်ပေါ်ဒီလောက်လေးတဲ့ဘွေကြီးတွေနဲ့ကောင်းငင်ပေါ်ဘယ်လိုလုပ်ပြန်တက်တာလဲလို့ငိုတော့တော့စဉ်းစားလို့မရနော်ဒီအုံဒီထဲမှာရောက်နေတဲ့အုံကြီးတွေဘယ်ကောင်းလာထည့်သွားလဲလို့စဉ်းစားလို့ပဲနော်စဉ်းစားလို့မရရတယ်ပဲရန်ညနေမှမီနောက်ပိုင်းမှာတရားစဉ်းစားကြည့်တော့ဒီလေရင်အင်ဂျင်တွေထဲမှာထည့်တဲ့လောင်စာစီကအပြင်ဒီကားတွေထဲမှာထည့်တဲ့လောင်စာစီဓာတ်စီတွေတဲ့ဒီဇယ်တွေတဲ့ပောက်ခွဲအားပူပြီးတော့များတဲ့လောင်စာစီတွေထည့်ထားတာလားအဲ့တော့ဒီပောက်ခွဲအားများတဲ့အပူရှိန်တွေနဲ့တွန်းပြီးတော့ခုနဝါရော့တဲ့ပန်ကားတွေလဲလိုက်အင်ဂျင်ကြီးလဲလိုက်တော့ဒီလေကြီးကဟုံးလာဆိုပေါ်တက်သွားတာပူပြီးတော့ပေါက်တက်သွားတာတေဇောဓာတ်တွေအကောင်လို့ဟုတ်တယ်မလားဒီလောက်လေးတေဇောဓာတ်ဥဆောင်တဲ့ဝါရော့တဲ့ပေါ့လေဝါရော့လည်းပါလာပါနော်ပန်ကားတွေနဲ့တွန်းပြီးတော့ရက်ပြီးတော့ပေါ်တက်သွားတယ်။အဲ့ဒီသဘောလေးတွေဥစဉ်ပြောပြမှအဲ့ဥစဉ်လေးကနားလည်သွားတာ။တချို့ကကိုကပေါ်တယ်လေးတယ်ဆိုပထဝီတလို့ပုံသေးမှတ်တာတော့နော်။ပုံသေးမှတ်တာတော့ဒီသောလေးပါလေးသေးသေးချာချာနှံ့နှံ့ချာချာဒီသောရဲ့သဘာဝလက္ခဏာတွေမသိတော့အဲ့ဒီလူတွေကိုမှတ်ထားတာပဲအမှန်လို့ထင်ကြတယ်နော်။အဲ့တော့ပေါ်တယ်ဆိုတာတေဇောဓာတ်ဥဆောင်တဲ့တေဇောဓာတ်အာကောင်တဲ့ဓာတ်တွေဥဆောင်လို့မို့ပေါ်တယ်လို့ဒီလိုနားလေရတယ်เนาะပထဝီလည်းပဲခုနပါပါတယ်ပေါ်တယ်လို့လည်းပဲထင်ရတယ်လေးတယ်လို့လည်းပဲထင်ရခုနတော့ချေတောက်ချလိုက်တဲ့အချိန်မှာပုတ်ကနေလေးကြတော့တာလည်းပဲဥစဉ်ကအာဘောတက်လို့ပြောတော့သူကပထဝီလို့ပဲပြောတယ်အဲဥစဉ်ပေါ့စားနော်အဲ့တော့လေးတာခုနပထဝီတာလည်းဟုတ်တယ်ဒါပေမဲ့အဲ့ဒီလိုပုတ်ကနေလေးလေးလေးလေးကြတော့တာခုနထိုင်တဲ့ကမှာထိုင်နေတယ်မှန်မှန်နဲ့အောက်ခနာကိုကြီးလေးကြတော့တာအာဘောဓာတ်တွေဥဆောင်အာဘောဓာတ်တွေပို့ပြီးတော့အာကောင်လို့လေးတယ်လို့ဉာဏ်ထဲမှာထင်လာနော်ကြောင့်မို့ပေါ်တာဒီတေဇောဓာတ်အာကောင်တဲ့လက္ခဏာပဲလေးတာဒီအာဘောဓာတ်အာကောင်တဲ့လက္ခဏာပထဝီဓာတ်လည်းပဲပါတော့ပါတယ်ပထဝီဓာတ်ကအဲ့ဒီအချိန်မှာနောက်လိုက်နော်တေဇောဓာတ်ကဥဆောင်ခေါင်းဆောင်လေးတဲ့အချိန်မှာကျတော့အာဘောကခေါင်းဆောင်ပထဝီကနောက်လိုက်ယထာတွဲလို့ပေါ့နော်ခေါင်းတွဲနဲ့နောက်တွဲနဲ့တော့မတူဘူးသူ့နေရာနဲ့သူပေါ့ဟုတ်တယ်မလားရောင်မှုဥစဉ်တို့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးကတေဇောဓာတ်ကိုပေါ့လျက်ပေါ့လျက်ကြွတဲ့ထင်သည်တဲ့ယောဂီတွေစိတ်ထဲမှာအဲ့ဒီလိုပဲထင်လာတာနော်တကယ်သမာဓိအားကောင်းလာတဲ့ယောဂီတိုင်းယောဂီတိုင်းကကြွပြီလို့မှတ်လိုက်တိုင်းပေါ့ပြီးတော့တက်လာတာခြေတော်လေးပါတယ်လို့တောင်စိတ်ထဲမှာမထင်ရအောင်နော်လက်ဒီတစ်ခုခုတစ်စုံတစ်ခုမှပြီကိုယ်ပြီဆိုလို့ချင်းလဲမြောက်ပြီဆိုလို့ချင်းလဲပဲသူတို့ကတောက်တယ်မြောက်တယ်မှန်တယ်လက်တန်တန်ကြီးလည်းမတွေ့တော့အဲ့လိုပေါ့နေတဲ့သဘောလေးတွေပဲတွေ့ရနော်မြောက်တယ်လားလက်ကအောက်ပြန်ချလိုက်ပြီဆိုလို့ချင်းလဲပဲလက်တန်တန်ကြီးမမြင်ရဘူးလေးလေးလေးလေးကြာတော့တာပဲမြင်ရတယ်တဲ့အဲ့တော့အဲ့လိုပေါ့တက်လာတဲ့သဘောလေးကိုသိရင်တေသောတက်ကိုသိတယ်လို့ခေါ်တာပေါ့လေးကြာတော့တဲ့သဘောကိုသိရင်ဘာတက်ကိုသိရလဲအာပေါ့တက်ကိုသိတယ်မှန်ရလားအဲ့ဒီလိုသိရင်အတိမှန်တယ်နော်အဲ့ဒီလိုသိရင်အတိမှန်နဲ့အဲ့ဒီလိုသိပြီဆိုရင်တေဇောဓာတ်ရဲ့ပင်ကိုလက္ခဏာသဘာဝလက္ခဏာကိုသိတယ်လို့ခေါ်တယ်။အဲ့လောက်သိုံနဲ့မလုံလောက်သေးဘူးတဲ့မြတ်စွာဘုရားကပေါ်ရင်ပေါ်တယ်ပေါ်တယ်နဲ့ချိန်မှန်မြတ်စွာရှိရတယ်လေးရင်လည်းပဲလေးတယ်လေးတယ်နဲ့ချိန်မှန်မြတ်စွာရှိပူရင်လည်းပူတယ်ပူတယ်ပူတယ်ထပ်ကလည်းလည်းရှိနှွေးရင်နှွေးတယ်အေးရင်အေးတယ်ထပ်ကလည်းလည်းရှိဘယ်လောက်ထိရှိအောင်မလဲလို့ဆိုတော့ဒီတာမညာလက္ခဏာတွေသိသည်သိရှိအောင်မှာပူတဲ့သဘောလေးတွေပြက်ပြက်ပြက်ပြက်သွားတာထိရှိအောင်မှာသိအောင်ရှိအောင်မှာနော်အေးဓာလေးတွေပြည်ပြည်ပြတ်သွားတဲ့သဘောလေးတွေဒီတိအောင်ယူအောင်မှာနှွေးဓာလေးတွေပြည့်ပြည့်ပြည့်ပြတ်သွားတာဒီတိအောင်ယူအောင်မှာပေါ်ဓာလေးတွေပြည့်ပြည့်ပြည့်ပြတ်သွားတာသဘောပြည့်ပြီးမှနောက်သဘောဖြစ်သဘောပြည့်ပြီးမှနောက်သဘောဖြစ်အဲ့ဒီလိုအစင်းစင်းဖြစ်ဖြစ်ဖြစ်ပြီးတော့ပြတ်သွားတဲ့တာမညာလက္ခဏာတွေအထီးတိအောင်ယူအောင်မယ်တဲ့မှန်ရလားမတည်သေးရင်လည်းကြိုးစားအောင်မှာပေါ့ပြည့်ပြီးပြီဆိုရင်လည်းထပ်ကလည်းဓာလေးပေါ်ဓာလေးပဲယူအောင်မှာနော်ဒါအဲ့လိုယူပြီးဆိုရင်ဘာတက်ကိုယူရလဲလို့မေးရင်တေဇောဓာတ်တဲ့ အဲ့တော့တေဇောဓာတ်မှာလည်းပဲနောက်ထပ်ဘူသူဒ္ဓဖြစ်မှတ်သားကြတေဇော၄မျိုးရှိတယ်တဲ့ဒါလေးတွေလည်းပဲမှတ်သားထားကြအောင်နော်တေဇောဘယ်နှမျိုးရှိလဲတေဇော၄မျိုးကနံပါတ်၁ကတန်တပနာတေဇောတဲ့တန်တပနာဆိုတာပြင်းစွာပူလောင်တဲ့ပြင်းစွာပူလောင်တဲ့သဘောဥပမာခုယောဂီသူတော်စင်တို့ဦးစင်တို့ရလာတဲ့ခန္ဓာကိုနေမကောင်းနေမကောင်းမဖြစ်တဲ့အချိန်ဆိုရင်တော့အဲ့ဒီတော်တွေကမတင်ရဘူးနေမကောင်းဖြစ်ချင်လာပြီနေမကောင်းစပြီးတော့ဖျားချင်လာပြီဆိုရင်အပူချိန်တွေကတက်လာပြီ98ဒသမ4လောက်ဆိုလို့ရင်ဒါအဖျားယောဂါစရှိတယ်လို့ဒီလိုဆေးပညာရှင်တွေကသတ်မှတ်ကြတာနော်အဲ့တော့အဲ့ဒီလောက်ပေါ့98 99 100လောက်ခန္ဓာကိုယ်ထဲမှာအပူတွေတက်လာပြီဆိုရင်အဲ့ဒီအပူကိုတန်တပနာတေဇောလို့ခေါ်တယ်ဘာတေဇောလို့ခေါ်လဲတန်တပနာတိဇောတဲ့နောက်ဇီရဏတိဇောဆိုတာရှိသေးတယ်နဘနှစ်တိဇောကဘာတိဇောလဲလဲဇီရဏတိဇောဆိုတာမိမိတို့ရဲ့ရုပ်ခန္ဓာကိုယ်ကြီးကိုအိုရင့်စေတဲ့အပူရင့်လျော်စေတဲ့အပူကိုဇီရဏတိဇောလို့ခေါ်တယ်ဒီဇီရဏတိဇောကလူတိုင်းလူတိုင်းမွေးကြေရပါလာတာမွေးကြေရပါလာလို့လည်းပဲမွေးကစားတော့ကရုပ်တွေအခုချိန်မရှိတော့တာပေါ့အဲ့ဒီတေဇောကလောင်ကျွမ်းတော့တဖြည်းဖြည်းနဲ့ရုပ်တွေရင့်ရင်လာတယ်ဟုတ်တယ်မလားအဲရက်သားလေးကနေပြီးလာသားကြောင်းသားပြီးဆိုရုပ်လေးတွေပိုရင့်တော့တယ်မလားနောက်ကတော့အသားမရှိတဲ့နေရာတွေတဖြည်းဖြည်းနဲ့စီရင်နာတေဇောတွေကလှုပ်လိုက်တာသွားတွေပေါက်ပြီးမားလာတယ်မလားအဲ့ဒီကနေတစ်ဆင့်တစ်ဆင့်အဲနှစ်သားသုံးနှစ်သားဆိုပို့ပြီးတော့ရုပ်တွေကအဲတလားသားနှစ်လားသားအရွယ်တော့ကင်ကြည့်တဲ့အသားနဲ့နှစ်နှစ်သားသုံးနှစ်သားအရွယ်မှရှိတဲ့အသားတွေကင်ကြည့်မတူတော့ဘူးကျန်းကုန်တာเนาะအသက်ကြီးလေရုပ်တွေကျန်းလေရင့်လေအဲ့ဒါဒီဇီရဏတေဇောကနောက်ကနေသူကတောက်လျှောက်ကိုလောင်းမြိုင်ပေးနေတော့ရင့်ရင်ရင့်ရင်လာတာတပြေးပြေးနဲ့10နှစ်ဆိုပိုရင့်သွားပြီ20 30 40ဆိုပိုတည်တာလာပြီเนาะ40လောက်ရောက်လာပြီဆိုလို့ရင်ရုပ်ကြီးကတော်တော်ရင့်ရုပ်ကြီးတော်တော်ကျလာပြီဟုတ်တယ်မလားငယ်ငယ်တုန်းကနှုတ်ပြူလာပါတဲ့ရုပ်တွေဘာတစ်ခုမှ40လောက်ဆိုမရှိကြတော့ဘူးတော်တော်ကိုသီလာအားဒါနာအားတွေကောင်းတဲ့ကုသိုလ်ကကောင်းတဲ့လူလောက်ပဲ40လောက်မှအရွယ်တင်တာနော်အများစုကတော့40ဆိုရင်ရုပ်တွေတော်တော်ကျလာတယ်။သွားတွေကလည်းပဲမကောင်းတော့ဘူးနားလာပြီတချို့ဆိုသွားတွေနှုတ်ပြစ်နေရပြီနော်သွားတွေကြေးကုန်တာမလားကျိုးကုန်တာမလားအဲ့ဒါဇီရဏတိဇောကနောက်ကနေလောင်းပေးနေတာလောင်းမြိုက်ပေးနေတာဟုတ်တယ်မလားမျက်လုံးတွေမကောင်းတော့ဘူး40ကျော်လာပြီ50 60 90ဆိုပူတည်တာပေါ့နော်မျက်လုံးတွေမုန်းလာပြီနားတွေဥလာပြီရှာရီအရသာခံလို့မကောင်းတော့ဘူးစီရဏတိဇောတွေကနောက်ကလောင်းမြိုက်ပြီးတော့ပေးနေတာအပူတွေပေးနေတာဆိုတော့မကောင်းတော့ဘူးရုပ်တရားရင့်ရင်ရင့်ရလာဆံမင်းတွေဖြူလာပြီးပေးနေရည်တွေတွန့်လာပြီးဘာတစ်ခုမှမကောင်းတော့ဘူးအသက်ကြီးလာဆိုအယိုးတွေတောင်မှတဖြည်းဖြည်းနဲ့ပွားပြီးကျိုးကုန်တာမလားဟုတ်တယ်မလားဒါဘာတိဇောရှိလို့လဲစီရဏတိဇောလူတိုင်းရှိတယ်နော်လူတိုင်းရှိလို့မို့ကိုယောဂီတော်စင်တို့ရထားတဲ့ယုံနဲ့ငယ်တော်ကတပ်ပုံရထားတဲ့ယုံရှင်ကြီးကိုမန့်တော်မသိတော့ဘူးနော်ငါမဟုတ်ပါမလားငါမဟုတ်ပါလေစားငယ်တော်ကယုံကလေးတွေဟုတ်လားအခုယုံကြီးတွေကအဲဦးစားပြီးတော့သွားပြီနော်ရင့်ရောပြီးတော့သွားပြီအဲ့ဒါဇီတနာတေဇောရဲ့အစမ်းကြောင့်တဲ့နောက်ဒဟတေဇောဆိုတာရှိသေးတယ်ဒဟတေဇောဆိုတာတော့ခုနကတော့ဖျားတဲ့ပုဂ္ဂိုလ်ဒီအဖျားတွေတင်းတင်းနဲ့103 104 105လောက်ရောက်ပြီဆိုမခံနိုင်တော့ဘူးတအားပူကျက်တောင်းနေပြီနော်အဲ့ဒီချိန်ကျရင်ဘာတွေလုပ်ပြရလဲဆိုရေခဲရေတွေရေဘတ်တွေနဘူးတွေတိုက်ပြရတာမလားရေဘတ်တွေတင်ပြရတာအဲ့ဒီတေသောကိုဒဟတေသောလို့ခေါ်တယ်အလွန်ပြင်းထန်တဲ့ပူလောင်မှုတွေပေါ့နော်နောက်ပြတော့ပါစကတေသောတဲ့ပါစကတေသောဆိုတော့ဝမ်းမီပါပဲဝမ်းမီရလဲပဲလူတိုင်းရှိတာပဲနော်ဝမ်းနဲ့မှရှိတဲ့မနက်ခင်းတော့ကမိမိတို့ကိုစီကိုစီစားတော့တာတဲ့အစားအစာတွေအင်းညဘက်ရောက်သွားပြီနောက်တဲ့ရက်ရောက်သွားပြီဆိုရင်စားအစားထားတဲ့အတိုင်းရှိသေးရလားမစင်အဖြစ်ပြောင်းလဲသွားတယ်မလားကြေညက်သွားတယ်မလားဝမ်းထဲမှာရှိတဲ့မီးတွေကချက်ပြလိုက်တာနော်အဲ့ဒီတေဇောကိုဘာတေဇောလို့ခေါ်လဲပါစကတေဇောတဲ့အဲ့ဒီတေဇောကလည်းပဲလူတိုင်းရှိတာအဲ့ဒီပါစကတေဇောကတော့ခန္ဓာကိုယ်ဒီဝမ်းနေရာနေပြီးတော့တကူလုံးကသူကအနှံ့လျှောက်ပြီးတော့ပူလောင်နေပါလေတဲ့အဲ့ဒီတေဇောကောင်းရင်ကျမ်းမာရေးကောင်းတယ်အဲ့ဒီပါစကတေဇောဝမ်းမီမကောင်းဘူးဆိုရင်စာသမားအစာတွေက စာမကြည့်တော့ဘူးလေးလေးပြန်တဲ့နေလို့ထိုင်လို့မကောင်းတော့ဘူးเนาะအဘူလေးဟိုတို့ဒီတို့နောက်ဆုံးကျတော့ပါစကတည်သောရပ်သွားရင်တည်တာပဲလူတည်တဲ့တည်တဲ့ဆိုတော့အဲ့ဒီပါစကတည်သောအငွေ့မရှိတော့เนาะအဘူငွေ့မရှိတာကိုဘာလို့ခေါ်လဲတည်သွားတာလူတည်တည်စန့်ကြည့်အေဒီအဆက်ကြည့်เนาะကင်မှုကြလားဦးဇင်းလည်းမကင်ဘူးပါအောင်မှန်းပြောတာနော်မကင်ရဘူးလူသေးကြီးတွေအေးဒီအဆက်ကြီးလည်းပြောဦးတယ်နော်အဲဒါကြောင့်မို့ပါစကားတည်သောမရှိရင်ဘာလဲလဲတည်တာနော်ဒါကတော့ဘုဒ္ဓတာပေါ့တည်သောဘယ်နှမျိုးရှိလဲတန်တပနာတည်သောပြင်းစွာပူလောင်ခြင်းတဲ့စီရဏတည်သောအိုမင်းရင်ရောစီတဲ့ပူလောင်ခြင်းတဲ့နော်နောက်ကြဒဟတည်သောမခံမရနိုင်အောင်ပူလောင်ခြင်းပါစကတည်သောဝမ်းမီเนาะအစာကိုချိန်ညက်အောင်ခြေဖြတ်ပေးနိုင်တဲ့ဝမ်းမီဆိုပြီးတော့ဓာတ်ကြီးဘယ်နှပါးရတာပြီလဲ
၃ပါး
ဓာတ်သုံးပါးပြီးတာပြီเนาะဘာဓာတ်ကြံသေးလဲ
၃ပါး
ယောဂီတွေနေလာရှုနေတဲ့ဖောင်းပိန်ဆိုတာဒီဝါယောဓာတ်ပဲเนาะဝါယောဓာတ်ဆိုတာဘာလက္ခဏာရှိလဲလို့ဆိုတော့ဝိထံပနာလက္ခဏာတဲ့ဝါယောဓာတ်မှာလည်းပဲမြတ်စွာဘုရားကထောက်ကန်တောင်တင်ယောခြင်းလက္ခဏာရှိပါတယ်တဲ့ဝါယောဓာတ်ရဲ့လက္ခဏာဘာလဲလဲထောက်ကန်ထားတဲ့သဘောတောင်တင်တဲ့သဘောယောတဲ့သဘောကိုဝါယောဓာတ်လို့ခေါ်တယ်နော်ယောဂီတို့ခုလိုထိုင်းနေတာအဲ့ဒီဝါယောဓာတ်တွေကထောက်ကန်ပြီးနေလို့လဲမသွားတာနော်ဝါယောဓာတ်ကတော့ထောက်ကန်ပြီးမသွားဘူးဆိုရင်ရှေ့သို့မဟုတ်နောက်သို့မဟုတ်ဘေးတွေကိုလဲသွားနိုင်တယ်နော်ဟုတ်တယ်မလားဝါယောဓာတ်မရှိတဲ့ဒုတိယချောင်းထောင်ကြည့်ထောင်တော်မမတ်တီးပြီးတော့နေမလားလဲသွားမလား
န
ေသွားပါဘုရားနေသွားမှာဒုတိယချောင်းထဲမှာဝါယောဓာတ်ကပါတယ်ဆိုုံလေးပဲပါတာတင်းတင်းမြတ်မြတ်သားသားမရှိဘူးเนาะခုယောဂီတော်စင်းနေတဲ့ခန္ဓာကိုယ်ထဲမှာじゃဝါယောဓာတ်တွေအပြည့်မရှိဘူးလားဝင်လေထွက်လေတွေရှူနေတာဝါယောဓာတ်တွေเนาะဖောင်းနေပင်နေဝမ်းပါကြီးဖောင်းလိုက်ပင်လိုက်ဖြစ်နေဝါယောဓာတ်တွေရှိလို့အဲ့ဒီဝါယောဓာတ်တွေကထောက်ကန်ထားတော့ဒီခန္ဓာကိုယ်ကြီးထောင်တော်မမတ်ထိုင်နိုင်တယ်မတ်တရပြီဆိုလည်းပဲကြာကြာရနိုင်တယ်ဝါရဒတ်တွေကထောက်ခံထားတာနော်အဲ့ဒီလိုထောက်ခံတဲ့သဘောနဲ့ကြောင့်မို့ဖောင်းနေပေနေသို့မဟုတ်ထိုင်နေထိတယ်လို့မခိုင်းတာထိုင်နေဆိုဒီခန္ဓာကိုယ်ကြီးထိုင်နေတဲ့သဘောထောက်ခံနေတဲ့သဘောလေးတွေသိအောင်လို့ထိုင်နေလို့မခိုင်းတာနော်ဝါရဒတ်တဲ့ဝါရဒတ်ရဲ့လက္ခဏာတွေကိုသိစေခြင်းလို့အဖြစ်ဖြစ်နဲ့မိုင်းမိုင်းနဲ့တကူလုံးတောင်းပြီးတော့နေတဲ့သဘောလေးတင်းကျပ်နေတဲ့သဘောလေးတွေယောဂီတွေရဲ့ဉာဏ်ထဲမှာထင်းလာတယ်เนาะကျောင်းမို့တချို့ယောဂီလည်းပဲရှားကြတယ်တပိတော့ခန္ဓာကိုယ်ကြီးကတောင်းတောင်းကြီးတဲ့လူသေးကောင်းကြီးကြနေတာပဲဒီခါလေးကြတော့လည်းပဲတင်းတင်းကျပ်ကျပ်ကြီးကျိုးတွေနဲ့တုတ်ထားသလိုပဲလို့စိတ်ထဲမှာထင်းရတယ်ဗျာဘာဖြစ်တာလဲမသိဘူးဘာမှမဖြစ်ဘူးဝါယောဓာတ်ရဲ့လက္ခဏာတွေဉာဏ်ထဲမှာထင်းလာတာเนาะမှန်ရလားအဲ့ဒီလိုထင်းလာတာကြောက်စရာမဟုတ်ဘူးเนาะအာမကြောက်စရာလည်းမဟုတ်တောင်းတောင်းကြီးလည်းကြံစီစရာမလိုဘူးဒါတွေကအမှန်အမှားတွေပဲတောင်းရင်တောင်းတယ်လို့မှတင်းရင်တင်းတယ်လို့မှဟုတ်တယ်မလားအချို့ကျတော့လည်းပဲတန်လောင်အိမ်ကြီးတဲ့ရောက်သွားတယ်လို့ပဲတဲ့လှုပ်လှုပ်ရှားလို့မရတော့ခန္ဓာကိုယ်တစ်ခုလုံးစတဲ့ကနေကတောင်းနေတင်းတင်းကြီးဖြစ်သွားတောင်းတောင်းကြီးဖြစ်သွားတာဖြုတ်သည့်အထိတချို့ဖြုတ်ဖို့တောင်းမှခက်ခဲကြီးလို့မှဖြည်းဖြည်းချင်းလေးစိတ်ရှိမှတ်တဲ့စိတ်ဒီရှော့ရှော့ရှော့ရှော့ပြီးတော့တစ်ခုချင်းလက်လေးရစားလို့ခြေတော်လေးရလှုပ်ခေါင်းလေးရလှုပ်ခါလေးရလှုပ်ရင်းလို့နဲ့ဖြုတ်ရတာအာတောင်းတော့လားနော်အဲ့ဒါဘာဓာတ်တဲ့လက္ခဏာလဲဝါယောဓာတ်ရဲ့လက္ခဏာတဲ့တချို့ကြတော့လည်းပဲယော့ကြသွားတာခန္ဓာကိုယ်ကြီးထိုင်နေတော့ခန္ဓာကိုယ်ဖြောင်းဖြောင်းထားကောင်းတဲ့ထားထိုင်နေထိုင်နေထိုင်နေထိုင်နေထိုင်နေနဲ့ခါကြီးရကိုင်းပြီးရှေ့ညွတ်ကြသွားတာမလားတချို့ကြတော့လည်းပဲနောက်ပက်လက်ကြီးတွေခိုင်းနေမျက်နှာကြီးတွေမော့မော့ကြီးတွေနဲ့ဖြစ်တချို့ကြတော့လည်းဘေးမှာတစောင်းကြီးတွေရိုင်းပြီးတော့နေတာအဲ့ဒါတွေကဒီထောက်ခံတဲ့သဘောတွေကယော့သွားတယ်။တောင်းတင်းတဲ့သဘောတွေကယော့ကျသွားတယ်။ဒါလည်းပဲဝါယော့ပဲနော်။ဟုတ်တယ်မလား။အဲဒီလိုရှိဘူးငိုက်ကျသွားရင်လည်းငိုက်ကျတယ်၊ယော့ရင်ယော့တယ်။နောက်ကိုလိုင်းလည်းလမ်းတယ်။အဲယော့ရင်ဝါယော့တတ်ဒီတင်းတဲ့သဘောတွေယော့သွားတယ်၊ယော့ယော့သွားတယ်၊ယော့သွားတယ်၊ယော့တယ်၊ယော့တယ်နဲ့မှတ်မှာပဲ။မှန်ရလား။အဲဒီလိုတွေတိပြီးမှတ်ရပြီဆိုရင်ဝါယော့တတ်ကိုတိတယ်၊မှတ်ရတယ်လို့ဒီလိုနားလည်ရမယ်နော်။နောက်ကြတော့တမှုဒီရဏရတာတဲ့ဝါယောဓာတ်ရဲ့ကိစ္စကတော့ရွေးရှားခြင်းကိစ္စရှိပါတယ်တဲ့ဒါကတော့ဖောင်းပိန်မှတ်နေတဲ့ပုဂ္ဂိုလ်တွေအေးအတိဆုံးပဲเนาะဖောင်းပိန်မှတ်ပြီးဆိုဖောင်းမှုကြီးကလည်းရှေ့တဖြည်းဖြည်းနဲ့ရွတ်တက်သွားတာမလားပိန်နေလို့မလိုက်ပြီဆိုလည်းပိန်မှုသဘောလေးက
ရွေ့ရွေ့ရွေ့ပြီးအောက်ပြန်ကြလာမှာလားအထက်တလိုက်အောက်ဆင်းလိုက်ရှေ့တူလိုက်နောက်ဆုံးလိုက်နဲ့ရွေ့လျားနေတဲ့ကိစ္စတွေကိုမိမိရဲ့ဉာဏ်ထဲမှာထင်းလာတယ်အဲ့လိုထင်းလာပြီဆိုရင်ဒါဝါယောတ္တကိုအမှန်တမ်းသိတယ်လို့ဒီလိုနားလည်ရမယ်နော်ဝါယောတ္တရဲ့သဘာဝလက္ခဏာတွေသိတယ်လို့ခေါ်တယ်နောက်အဘိနိဟာရပစ္စုပ္ပထာနာရှေးစုရှေးစုဆောင်နေတယ်လို့လည်းပဲစိတ်ထဲမှာထင်ရပါတယ်တချို့တချို့ပုဂ္ဂိုလ်တွေတိုင်းတိုင်းနဲ့အဲမှတ်လိုက်တာပေါင်းနေပိနေမှတ်လိုက်မှန်းမှန်းနဲ့တယောက်ယောက်ကကိုယ့်ရဲ့ခန္ဓာကိုယ်ကြီးကိုရှေ့ကနေဆွဲလိုက်သလိုပဲနောက်ကနေတွန်းချလိုက်သလိုပဲအဲ့လိုညာနဲ့မှထင်းလာတာနော်ဒါဝါရဒကရှေ့တွန်းပြလိုက်နောက်ဆုပ်ပြလိုက်လုပ်နေတာဟုတ်တယ်မလားတချို့စဉ္ညာလျှောက်တဲ့အခါမှာလည်းပဲလမ်းတဲ့အချိန်မှာဒီသဘောတွေအခုထင်ရတယ်လမ်းတယ်လမ်းတယ်လမ်းတယ်လမ်းတယ်လို့မှရင်တယောက်ယောက်ကနောက်ကတွန်းလိုက်သလိုဒုဒုဒုဒုဒုဒုဒုနဲ့ဒါဒုဒုနဲ့ရွေလျားနေတဲ့သဘောတွန်းနေတဲ့သဘောညာနဲ့မှမထင်ဘူးလားထင်တယ်အဲ့ဒီလိုတခုခုကရှေ့ကနေပဲဆွဲနေသလိုလိုနောက်ကနေပဲတွန်းနေသလိုလိုညာနဲ့မှထင်လာပြီဆိုရင်ဒါလည်းပဲဝါယောဒတ်ပါပဲတဲ့ဝါယောဒတ်ကိုသိတယ်လို့ခေါ်တယ်အဲ့ဒီလိုသိရင်ဝါယောဒတ်ရဲ့သဘာဝလက္ခဏာကိုသိတယ်လို့ခေါ်တယ်သဘာဝလက္ခဏာသိုံနဲ့မလုံလောက်ဘူးတဲ့တာမညာလက္ခဏာဒီထောက်ကန်တဲ့သဘောတောင်းတဲ့သဘောကြောကြတဲ့သဘောရွေချတဲ့သဘောရှေ့ကျူဆောင်နေတဲ့သဘောတရားလည်းပဲမမြဲတဲ့အနေသာလက္ခဏာတွေရှိတယ်။မကောင်းတဲ့ဒုက္ခလက္ခဏာတွေရှိတယ်။အစိုးမြနှစ်သာတာမရှိတဲ့ငါကောင်အတ္တကောင်အနေနဲ့မဟုတ်တဲ့အနတ္တသဘောတွေရှိတယ်။ဒီသဘောတွေသိအောင်ဒီယူကြရင်ယူကြတယ်။ရှေ့ကျူဆောင်ရင်ရှေ့ကျူဆောင်တယ်၊တွင်းရင်တွင်းတယ်၊တောင်းရင်တောင်းတယ်၊တင်းရင်တင်းတယ်၊ရော့ရင်ရော့တယ်။ဒီလိုပဲမှတ်ပြရမယ်တဲ့။အဲ့ဒီလိုမှတ်ရင်ဘာကိုမှတ်တာလဲ။ဝါယောဒတ်ကိုမှတ်တယ်လို့ခေါ်တယ်။မှန်ရဲ့လား။အဲ့တော့ဝါယောတရဲ့လက္ခဏာလေးတွေသိအောင်လင်္ကာလေးလိုက်ဆိုကြအောင်နော်ထောက်ကန်တောင်းတင်းရော့ချင်းတမီ
ထောက်ကန်တောင်းတင်းရော့ချင်းတမ
ီရင်းရိုင်းလှူရှာရွေသွားတတ်သည
်
ထောက်ကန်တောင်းတင်းရော့ချင်းတမီရင်ရိုင်းလှူရှာရွေသွားတတ်သည
်
ထောက်ကန်တောင်းတင်းရော့ချင်းတမီရင်ရိုင်းလှူရှာရွေသွားတတ်သည
်
သူလူရာပဲတွန်းလျက်ဆောင်သည်သူလူရာပဲတွန်းလျက်ဆောင်သည
်
ဝါယောဒတ်တိမတ်မြတ်ယောဂီထောက်ကန်တောင်းတင်းရော့ချင်းတမီရင်းရိုင်းလှူရှာရွေသွားတတ်သည
်
သူလိုရာပဲတွန်းလျက်ဆောင်သည
်
ဝါယောဒတ်တိမတ်မြတ်ယောဂီထောက်ကန်တောင်းတင်းရော့ချင်းတမီရင်းရိုင်းလှူရှာရွေသွားတတ်သည
်
သူလူရာပဲတွန်းလျက်ဆောင်သည
်
ဝါယောဒတ်တိမတ်မြတ်ယောဂီဆိုမယ်
Amen.
Yoda Sura, Taukan at the ball, down at the ball, Din at the ball, Yoda at the ball, Yang Yang at the ball, Luchat at the ball, Yichat at the ball. Don't lie, sound at the body, who, Walu Kole? Why your dad, the church of the Yogi, Tine, Tide, Pound and Bane, when entered at the main, the Poundy ball, Chidroni ball, Dinna, the Lady Ga. တပိပိနဲ့ပိကကကကသွားတယ်လို့ကြုံကြဘူးတယ်เนาะချေယောဂီတွေအဲ့လိုလျှောက်တယ်လက်ကြီးတွေကသွားတယ်အဲ့ဒါဝါယောဒတ်တွေကသူ့လူရပဲသူ့အနေနဲ့တွန်းပြီးတော့ဆောင်းနေတာเนาะအဲ့ဒီလူလက်တွေရွရွသွားတာကိုလည်းရွရွတယ်လူကသိပေမဲ့မပြုံပါပဲမှန်ရဲ့လားတချို့ကျတော့လည်းလက်တွေတဆက်ဆက်နဲ့တုံနေဟိုနှလေးအသားလေးတွေဆက်ဆက်ဆက်တုံဒီနားဒါဝါယောဒတ်တွေကသူ့ထိုးခြင်းနဲ့နေရာမှာလေးတွေကထိုးနေတာဟုတ် ယ်ဆိုတာလေတိုက်လို့လို့တာပြပင်းနေတေရွတ်ဒီလင်းချင်းနေပဲလို့မလဲနော်တေရွတ်ဒီလို့တာဘာကြောင့်လို့တာလဲလေသည်ဘာဒတ်လဲဝါယောဒခန္ဓာကိုယ်ထဲမှာလဲဝါယောဒတည်းဟူနေရာသွားပြီးတော့တိုက်ဒီနေရာသွားပြီးတိုက်တိုက်တဲ့နေရာလို့တာပဲနော်ဒါကြောင့်မို့တချို့အသားတွေတစက်စက်တုံနေပြပါရီယာတုံလိုက်နာရီယာတုံလိုက်နှာခေါင်းနေရာတုံလိုက်နှာခမ်းနေရာတုံလိုက်လက်ချောင်းခြေချောင်းလေးတွေရာတုံလိုက်ပေါင်နေရာတုံလိုက်ဘိုက်တွေရာတုံလိုက်တုံနေဆိုပြီးတော့ချွေလျှောက်ကြတာဒါဝါယောဒတ်တည်းကိုဝါယောဒတ်ရဲ့သဘာဝလက္ခဏာကိုသိတယ်လို့ခေါ်တာအဲ့ဒါလေးသိရင်နော်တချို့ကျတော့လည်းပဲတမာရီအကောင်းလာပြီဆိုရင်ဒီနှလုံးခုန်တဲ့သဘောတွေဒီတည်လာတယ်နော်နှလုံးတမန်အချိန်ဆိုလို့ရင်ကိုယ်နှလုံးဘယ်နဲ့ခုန်လို့ခုန်နေမှလည်းမသိဘယ်ဘက်ချိန်မှလည်းမသိညာဘက်ချိန်မှလည်းမသိဘူးနော်သေသေးချာချာရှင်းမှန်ရင်ပွားများနေတယ်တမာရီအကောင်းလာတဲ့ယောဂီကနှလုံးခုန်တော့ဒုတ်နဲ့စီးကြွားကြညင်ညီခုန်နေတာတွေ့ရအချို့ကျတော့လည်းပဲအဲ့ဒီခုံယုံနေမကဘူးဒီနှလုံးကြီးကသွေးတွေကိုညင်ပြီးတော့ပြေးနဲ့ညှစ်ထုတ်နေတာတွေပါသိရဒါတွေကဝါယောဒတ်ရှိလို့အဲ့ဒါတွေလှုပ်ရှားနေရသိရတာနော်အဲ့ဒီနှလုံးရခုံနှုံးတွေတည်တာခုနနှလုံးကြီးကသွေးတွေကိုညင်ထုတ်ဝေဒနာလှုပ်ရှားနေတာတွေကိုသိတာဒါဝါယောဒတ်ကိုသိတယ်လို့ခေါ်တယ်နော်တချို့ကျတော့လည်းပဲဒီဖောင်းနေလို့ရှုလိုက်ပြီဆိုလို့ရှိရင်ဒီနှထင်းသွေးကြောကြီးကတိုးလာတာကိုသိရတယ်ဗျာတဲ့ပိန်နေလို့ရှုလိုက်ပြီးဝမ်ပါကြီးပိန်ကြတာရှုလိုက်နေတဲ့သွေးကြောကြီးကအောက်ပြန်ကျသွေးတွေအထက်တလိုင်းအောက်ဆင်းလိုက်လှုပ်ရှားနေတာဘာတတ်ကြောင်လဲဘာယောတက်ကိုသိတယ်လို့ခေါ်တယ်နော်အဲ့ဒီလိုသိရင်အတိမှန်နဲ့ဘာလက်ဝါယောတက်ရဲ့ဘာလက္ခဏာကိုသိတာလဲလေတဘာဝလက္ခဏာကိုသိတယ်လို့ခေါ်တယ်နော်တဘာဝလက္ခဏာကိုသိုံနဲ့မလုံတော့ဘူးတဲ့မြတ်စွာဘုရားကဝါယောတက်မှလည်းပဲအနိစ္စဒုက္ခအနတ္တလို့ခေါ်တဲ့အများနဲ့ဆိုင်တဲ့လက္ခဏာသုံးပါရှိတယ်ဖောင်းနေပိန်နေရှုခိုင်းတာဆိုတာအလကားရှုခိုင်းတာမဟုတ်ဘူးအဲ့ဒီအနိစ္စဒုက္ခအနတ္တလက္ခဏာတွေဒီသိအောင်ရှုခိုင်းတာနော်ဖောင်းနေပင်နဲ့ရှုနေုံနေနဲ့မကျေနပ်ရဘူးเนาะဖောင်းမှုမှာသိစရာတွေအများကြီးတယ်ပိန်မှုမှာလည်းပဲသိစရာတွေအများကြီးတယ်ဖောင်းနာပင်နာကိုရွေ့ရွေ့နဲ့တက်သွားတဲ့သဘောလေးရွေ့ချတဲ့သဘောလေးတွေသိလာပြီတရွေ့ရွေ့နဲ့ပင်ကျသွားတဲ့သဘောလေးတွေသိလာပြီဆိုရင်ဒါဝါယောဒတ်ရဲ့တဘာဝလက္ခဏာကိုသိတယ်လို့ခေါ်တယ်เนาะအဲ့လိုမိုင်းမိုင်းနဲ့တဖြည်းဖြည်းနဲ့တချို့ယောဂီတွေရဲ့ဉာဏ်ထဲမှာဖောင်းနေလို့မှတ်လိုက်ပြီဆိုလို့ရှိရင်ဖောင်းမှုတွေအစင်းစင်ဖြစ်ပြီးတော့ပြတ်သွားတာတွေတွေ့ရတယ်ဥပမာတည်ငိမ့်နေတဲ့ကံရည်ပင်ကိုကဲတလုံးနဲ့ဘုံနဲ့ပြစ်ချလိုက်ရည်တွေကလိုင်းထပြီးတော့လိုင်းလေးတွေတဆင်းတဆင်းတဆင်းတဆင်းပုတ်ပြီးတော့ဟိုကံမတီသွားပြီးတော့ရိုက်ခတ်တယ်လို့ပဲတဲ့သူ့ရဲ့ဝမ်းပိုက်ဖောင်းမှုကြီးကဖောင်းတက်လာတာတဖောင်းချင်းတဖောင်းချင်းတဆင်းချင်းတဆင်းချင်းဖောင်းချင်းဖောင်းချင်းနောက်ဆုံးဖောင်းတာဆုံးသွားမှရက်သွားတယ်အဲ့ဒီလူတွေညာနဲ့မှထင်းလာတယ်နော်အခုကျတော့ပိန်နေလို့မှတ်လိုက်ပြီဆိုရင်ပိန်မှုကလည်းပဲကြဲကြဲကြဲဆိုပြီးတော့အဲ့ဒီလိုဥပမာဒီနှစ်ထပ်တိုက်တည်လေကားဘောကနေပြီးတော့ဒီဘောလုံးသေးသေးလေးတစ်လုံးလှိမ့်ချလိုက်တယ်လို့ပဲလေကားတစ်စင်းပြီးတစ်စင်းဒုတ်နဲ့ကျသွားတယ်လို့ဒီပိန်မူလေးရလည်းပဲအဲ့လိုအစင်းစစ်ဒုတ်နဲ့ပိန်ကျသွားတယ်တွေ့ရတယ်တွေ့ဘူးကြလားတချို့ယောဂီတွေတွေ့ဘူးပါလေနော်တချို့လည်းပဲတွေ့ကြမှာတွေ့ဦးမှာဥစဉ်တို့တရားထိုင်တော့လည်းအဲ့လိုမျိုးတွေတွေ့ဘူးတယ်နော်အဲ့တော့အားကြရကောင်းတယ်ရှူတော့တော့ဖောင်းနေပင်နဲ့ရှူရင်းနဲ့အဲ့ဒီလူတွေပိန်တာလေးကပြအပေါ်လေကားကြီးပေါ်နေပြီဘောလုံးတစ်လုံးသုံးမဟုတ်လည်းပဲပေသည့်တစ်လုံးလှိမ့်ချလိုက်တယ်လို့ပဲနော်လေကားတွေကအဆင့်တွေအများကြီးများလို့ပြောဆိုအောက်တလင်းချင်းတလင်းချင်းတဆင်းချင်းကျသွားတယ်ပိန်မှုတွေကလည်းပဲအဲ့ဒီလူအဆင့်ချင်းပြက်ပြီးတော့တဆင်းပြက်နောက်တဆင်းပြက်နောက်တဆင်းပြက်နောက်တဆင်းပြက်အဲ့ဒီလူတွေတွေ့မှ အနိစ္စလက္ခဏာကိုသိတယ်လို့ခေါ်တာပေါ့နော်တာမင်းညာလက္ခဏာတွေကိုအဲ့ဒီလိုသိအောင်ရှုပါမှာဖောင်းပင်ရှုခန္ဓာလည်းကတမာရိယယုံမဲ့ရှုခန္ဓာမဟုတ်ဘူးနော်နားလည်လားဖောင်းပင်ဆိုတာဝါယောဓာတ်ဝါယောဓာတ်ရဲ့သဘာဝလက္ခဏာတွေသိအောင်တာမင်းညာလက္ခဏာတွေသိအောင်ရှုရတယ်လို့ဒီလိုနားလည်ရတယ်နော်မှန်ရဲ့လားအဲ့တော့မူဓာတ်ကြီးလေးပါရှုပွားဖို့ရှုပွားနည်းတွေသိကြပြီလားပဇဝိတ္တတိတွေ့ပြီဆိုရင်ဘယ်လိုရှိမှာလဲကျန်တယ်ရင်ကျန်တယ်မာကြောရင်မာကြောတယ်နှုညံ့ရင်နှုညံ့တယ်ရှုရမယ်နော်အဘောဓာတိမိမိတို့ညာနဲ့ထင်လာရင်ယိုစီးရင်ယိုစီးတယ်လို့ရှုဖွဲ့စီးရင်ဖွဲ့စီးတယ်လို့ရှုစေတွဲရင်စေတွဲတယ်လို့ရှုလုံခဲရင်လုံခဲတယ်လို့ရှုနော်နောက်တိသောဓာတိပူတယ်လို့တွေ့ရပြီဆိုပူတယ်ပူတယ်လို့ရှုနှွေးရင်နှွေးတယ်နှွေးတယ်အေးရင်အေးတယ်အေးတယ်ဝါရောဓာတိကြတော့လှူရှားရင်လှူရှားတယ်တွန်းကန်ရင်တွန်းကန်တယ်တောင်းတင်းရင်တောင်းတင်းတယ်ဟုတ်တယ်မလားအဲ့တော့တရားရှိရတာဘာခက်လဲဘာမှခက်ဘူးเนาะသူ့အစီတန်းလေးပဲလိုက်ရှိနေရတာဟုတ်တယ်မလားလွယ်လွယ်လေးတွေပါတရားရှိရတာเนาะရှုနီးမှန်နီးနီးစနစ်လေးကလွယ်လွယ်လေးသို့တော်လည်းပဲအရှုခံအာယုံနဲ့ရှုတည်တဲ့စိတ်နဲ့တစ်ဆက်တည်းကြအောင်တမာရိယအောင်ဉာဏ်ဖြစ်အောင်ကြတော့ခက်တယ်เนาะမှန်ရလားအဲ့တော့ခက်တော်လည်းပဲဘလောက်ပဲကတည်းပြောပြောကိုရှိဝမ်းမှာကောင်းလာရင်တော့ဒါတွေကတမာတိတွေလည်းရလာတာပဲညံနေလည်းပဲဖြစ်လာတာပါပဲတဲ့ဒါကြောင့်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဓာတ်ကြီးလေးပါးကိုဒီလိုတာအပွဲတွေကိုလည်းပဲမိမိတို့အမှန်တိုင်းသိအောင်ကြိုးစားရမယ်အပြစ်တွေကိုဓာတ်ကြီးလေးပါးရဲ့အပြစ်တွေကိုလည်းပဲမြင်အောင်ကြည့်ရမယ်ဓာတ်ကြီးလေးပါးရဲ့ထွတ်မြောက်တာထွတ်မြောက်ကြောင်းအကျင့်ကောင်းတွေကိုလည်းပဲအသိပြီးတော့ကျင့်ကြံပါများကြိုးစားအားထုတ်ကြရမယ်တဲ့အဲ့ဒီလိုကျင့်ကြံပါများကြိုးစားအားထုတ်မယ်ဆိုရင်တော့ဒီဘက်ဘဝမှာမိမိတို့လိုချင်တဲ့ဝိပဿနာဉာဏ်မဉာဏ်ဖွဉာဏ်တွေရနိုင်ပါတယ်တဲ့သစ္စာပြခြင်းကိုယ်တော်မြတ်ကြီးဟောကြားတော်မူတဲ့အတိုင်းမိမိတို့ဒီကနေ့ဓာတ်ကြီးလေးပါးကိုရှုမှတ်ပွားများကြိုးစားအထောက်ကြခြင်းအဖြစ်ဓာတ်ကြီးလေးပါးရဲ့သဘာဝလက္ခဏာ၊သာမညာလက္ခဏာတွေကိုအမှန်တိုင်းသိပြီးတော့ဝိပဿနာဉာဏ်မဉာဏ်ဖူဉာဏ်တို့ဖြင့်ကိလေသာကတင်စိရင်ကတင်ညှိနေတဲ့နိဗ္ဗာန်ချမ်းသာကိုကိုယ်စီကိုယ်ကမျက်မှောက်ပြုလွယ်နိုင်သည့်ယောဂီတော်ရှင်များဖြစ်နိုင်ကြပါစေ။သာဓု။သာဓု။